Welcome to the Voice of America in Burmese.
Mingla nya jam ma daw ra shin mya shin VOA American tan ga ni 2023 khu ni April 8 ye taw ja ni nya bai VOA Myanmar bai season ni ko Myanmar san daw jain nya 9 nai ga ni 10 nai thi American pi daw su Washington DC myo daw ga ni dai ye thon lin pe ni ba bi chama ro ye radio thon lin jet di ko yauk tan ga ba shu za nai ja ba bi shin ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းနိုမီတာ32 kHz 9383ည9383လိုင်းနိုမီတာ51 kHz 5885တို့ကနေနားဆင်နိုင်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမမ
မင်္ဂလာပါရှင်။ကျွန်မခင်ဗျူထွေးပါ။ BN ပေါင်းကနေကြွေးကြပါစီ။ရုရှားရဲ့ထွက်ကုန်တွေပေါ်မှာပိတ်ပင်ထားတဲ့အတားဆီးတွေကိုဖယ်ရှားပေးဖို့ရုရှားနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်အနီးမြဝတီမြို့မှာတော့တိုက်ပွဲတွေပြင်းထန်နေပြီးရပ်ပိုင်းအတွင်းမှာဒုက္ခသည် 8,000 ထက်မနည်းနေဆက်ဖြတ်ကျော်ပြီးတော့ထိုင်းနိုင်ငံဘက်ထွက်ပြေးနေရပါတယ်။မြန်မာနိုင်ငံမှာမျက်စိမီပြတ်တာအပြင်ဆက်သုံးစီရဖို့ခက်ခဲလာတာကြောင့်လုပ်ငန်းတွေပို့ပြီးတော့ထိခိုက်လာတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတန်းရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုသူကိုစွဲဆိုထားတဲ့အမှု၃ခုအတွက်ဒီကနေ့မြေကြီးနားအကျဉ်းောင်တရားရုံးကနေထောင်နဲ့6နှစ်ပြည်ဒဏ်ချမှတ်လိုက်ပါတယ်။
စက္ကန့်တစ်ကတော့နှစ်နှစ်ပါ905ကကြီးကတစ်နှစ်50နှစ်ကကြီးက3နှစ်စုစုပေါင်း6နှစ်ပါရှင့်အယူခံမှာပါဟုတ်ကဲ့ပါရှင့်ဟုတ်တချံရုံးဖိညာနဲ့ကတော့ကျမတို့လုပ်ဖြစ်မှာပါဟုတ
်ပြန်ပြီးအယူခံဝင်သွားမဲ့အကြောင်းရှေ့နေပြောပြခဲ့တာပါရှင်ဒီသတင်းနဲ့အတူစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ရွှေကူမြို့နယ်ကကြေးရွာနှစ်ရွာပေါ်ကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်နေပါတယ်။ကရင်ပြည်နယ်ကော့ဂရိတ်မြဝတီအာရှလမ်းမကြီးကိုမတုံးဖို့ကရင်တပ်တွေကသတိပေးလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးပါမယ်ရှင်
။ယူကရိန်းနိုင်ငံထွက်ကောက်ပဲသီးနှံတွေပင်လယ်နက်ကိုဖျက်ပြီးနိုင်ငံတကာကိုဆက်လို့ပြီးတော့တင်ပို့ခြင်းနဲ့ဆိုရင်ရုရှားထရက်ကုန်တွေတင်ပို့နိုင်ဖို့အတားအဆီးဖြစ်နေတာတွေကိုဖယ်ရှားပေးရမယ်လို့ရုရှားနိုင်ငံကပြောကြားလိုက်ပါတယ်။ယူကရိန်းကောက်နှံတွေတင်ပို့နိုင်ရေးရုရှားနဲ့ယူကရိန်းကြားသဘောတူထားချက်ကိုဆက်လက်တက်တန်းတိုးနိုင်ရေးတူရကီနဲ့ရုရှားဒီကနေ့ဆွေးနွေးခဲ့ကြတာပါ။ရုရှားကောက်နှံတွေနဲ့တန်းမြေဩဇာတွေတင်ပို့နိုင်ဖို့အတွက်အဟန့်အတားတွေဖယ်ရှားရမယ်ဆိုတဲ့အပေါ်မှာရုရှားနဲ့တူရကီသဘောတူခဲ့ကြတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
Rus tahılı ve gübresinin ihracının önündeki engellerinde
Russia ရဲ့ ကောက်နှံ တွေ နဲ့ ဓာတ် မြေ ဩဇာ တင်ပို့ ဖို့ အတားအဆီး ဖြစ် နေ တာ တွေ ကို ဖယ် ရှား သင့် တယ် ဆို တာ ကျွန်တော်တို့ သဘော တူ ခဲ့ ကြ ပါ တယ် လို့ Turkey နိုင်ငံသား ရေး ဝန်ကြီး Mavlut Cavusoglu က Russia နိုင်ငံသား ရေး ဝန်ကြီး Sergey Lavrov နဲ့ ပူးတွဲ ပြုလုပ်တဲ့ သတင်းစာ ရှင်းလင်းပွဲ အတွင်း မှာ ဒီကနေ့ ပြော သွား တာ ပါယူကရိန်းကောက်နှံတွေကိုလက်ရှိယာယီသဘောတူထားတဲ့မေလလယ်နောက်ပိုင်းမှာလဲဆက်ပြီးတော့တင်ပို့သွားနိုင်ဖို့ဆွေးနွေးခဲ့ကြတာပါကုလသမဂ္ဂနဲ့တူရကီကြားမှာတူရကီတို့ကဂျားဝင်ဆိတ်ဆက်ပေးလို့ပြီးခဲ့တဲ့နှစ်ဇူလိုင်လကရရှိထားပြီးတော့နှစ်ကြိမ်တက်တန်းထိုးထားတဲ့သဘောတူညီမှုအရာအစားအသောက်နဲ့ဓာတ်မြေဩဇာတွေကိုပင်လယ်နက်ကနေတင်ပို့ရေးပါဝင်ပါတယ်ရုရှားနိုင်ငံထက်အစားအသောက်နဲ့ဓာတ်မြေဩဇာတွေတင်ပို့မှုတွေကိုအနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်တာတွေလုပ်မထားပေမဲ့လို့ဗန်ဒါရေးအရာတက်ခတ်မှုတွေကြောင့်ငွေကြေးအလွဲအပြောင်းနဲ့အာမခံပေးမှုတွေမှာအခက်အခဲဖြစ်နေတာပါဒါတွေကိုအနောက်နိုင်ငံတွေဘက်ကဖယ်ရှားပေးရမယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကတောင်းဆိုတာပါသဘောတူညီမှုအတိုင်းရုရှားထွက်ကုန်တွေမပို့နိုင်ရင်ယူကရိန်းကောက်နှံတွေကိုလည်းကုန်းကြောင်းကနေဒါမှမဟုတ်မြစ်ကြောင်းတွေအသုံးပြုပြီးတင်ပို့တဲ့လမ်းရွေးရလိမ့်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်ရှင်
အမေရိကန်တောင်ပိုင်းတနစီပြည်နယ်မှာတော့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ဒီမိုကရက်ပါတီဝင်လူမဲအောက်လွှတ်တော်အမတ်2ယောက်ကိုရီပါဘလီကန်အများစုလွှမ်းမိုးတဲ့ပြည်နယ်အောက်လွှတ်တော်ကမဲခွဲထုတ်ပယ်လိုက်ပါတယ်ထုတ်ပယ်ခံလိုက်ရတဲ့အောက်လွှတ်တော်အမတ်2ဦးတည်းကတယောက်ဖြစ်တဲ့ Justin Jones ကဒီမိုကရေစီအမှောင်ဖုံးတဲ့သမိုင်းဝင်နေ့ဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ
် This is a historic day for Tennessee but it isis may mark a very dark day for Tennessee.
Tennessee ပြည်နယ်အတွက်သမိုင်းဝင်တဲ့နေ့တစ်နေ့ဖြစ်ပါတယ်။ဒီပြည်နယ်မှာဒီမိုကရေစီမရှိတော့ဘူးလို့အချက်ပြလိုက်တာဖြစ်တာမို့လို့အမောင်ဖုံးတဲ့နေ့ဖြစ်နေမှတ်တမ်းကျန်ခဲ့မှာဖြစ်ပါတယ်။အခုလိုမျိုး Tennessee ပြည်နယ်မှာ ဖြစ်တယ်ဆိုရင်တခြားပြည်နယ်တွေမှာလည်းဖြစ်နိုင်တယ်ဆိုတာကိုအချက်ပြလိုက်တာလို့ထုတ်ပယ်ခံရတဲ့အမတ် Justin Jones ကပြောဆိုသွားတာဖြစ်ပါတယ်။ပြည်နယ်လွှတ်တော်အစအဦးထဲမှာပြီးခဲ့တဲ့သတင်းပတ်တုန်းကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်သူတို့နှစ်ဦးကိုအခုလိုထုတ်ပယ်လိုက်တာဖြစ်ပါတယ်။ဆန္ဒပြမှုကြောင့်လွှတ်တော်ရဲ့အစည်းအဝေးထိခိုက်ခဲ့ရတဲ့အတွက်စီကံအရလုပ်တာဖြစ်ပါတယ်လို့ Republican အမတ်တွေဘက်ကပြောပါတယ်။ထုတ်ပယ်ခံလိုက်ရတဲ့လွှတ်တော်အမတ်တွေဖြစ်တဲ့ Justin Jones နဲ့ Justin Pearson တို့နှစ်ဦးနှစ်ယောက်စလုံးဟာအာဖရိကနယ်ပယ်အမေရိကန်တွေဖြစ်ကြပါတယ်။ဆန္ဒပြပွဲမှာသူတို့နဲ့အတူရက်ပြီးတော့ထောက်ခံမှုပြသခဲ့တဲ့ Lubu Democratic အမတ် Gloria Johnson ကိုမဲခွဲဖယ်ရှားဖို့လုပ်ခဲ့ပေမဲ့ဖယ်ရှားနိုင်လောက်တဲ့အထိမဲမရခဲ့ပါဘူး။တနစီပြည်နယ်ရဲ့ဥပဒေအရလွှတ်တော်အမတ်တဦးကိုပြည်နယ်လွှတ်တော်အမတ်3ပုံ2ပုံထောက်ခံမဲနဲ့ထုတ်ပယ်ပိုင်ခွင့်ရှိပါတယ်။ထောင်နဲ့ချီပြီးတော့ငြင်းညမ်းစွာဆန္ဒပြသူတွေနဲ့လက်တွဲခဲ့တဲ့လွှတ်တော်အမတ်တွေကိုထုတ်ပယ်တာကဒီမိုကရေစီနီးမကျတဲ့အပြင်မကြုံစဘူးအန်အော်ထိတ်လန့်စရာလုပ်ရဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတွစ်တာမှာရေးသားတုံ့ပြန်ခဲ့ပါတယ်။မကြသေးခင်တုန်းကတနစီပြည်နယ်နက်စပေးမြို့တော်ကစာသင်ကျောင်းတစ်ယောက်တခုကိုတနက်သမားကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကလင်းငယ်3ဦးနဲ့ဝန်ထမ်း3ယောက်တေဆုံးခဲ့ရတဲ့အပေါ်မှာလက်နက်ကင်ဆောင်ရေးထိန်းချုပ်ဖို့တောင်းဆိုဆန္ဒပြပွဲမှာဒီလိုမျိုးလွှတ်တော်အမတ်တွေပါဝင်ခဲ့တာဖြစ်ပါတယ်ရှင်
။ဂါဇာကမ်းမြောင်ဒေသနဲ့လက်ဘလုံနိုင်ငံတောင်ပိုင်းကိုအစ္စရေးစစ်တပ်ကဒီကနေ့မနက်ပိုင်း၄ဆောင်းကနေတိုက်ခိုက်ပါတယ်။အစ္စရေးကိုရော့ကတ်ဒုံးကျည်တွေနဲ့ဟားမက်စ်အစွန်းရောက်ဖွဲ့ကတိုက်ခိုက်တာကိုတုံ့ပြန်လာလို့ပြောပါတယ်။ဟားမက်စ်အဖွဲ့လက်နက်ထုတ်လုပ်နေတဲ့အစအဦးနဲ့ဥမင်လိုင်ကောင်းတွေအပါအဝင်ဂါဇာမှာရှိတဲ့ပြစ်မှတ်တွေကိုပစ်ခတ်ခဲ့တာလို့လည်းအစ္စရေးစစ်တပ်ကပြောပါရယ်။ဒါအပြင်လက်ဘလုံနိုင်ငံတောင်ပိုင်းမှာရှိတဲ့ဟားမက်စ်ရဲ့ပြစ်မှတ်တွေကိုလည်းတပြိုင်တည်းတိုက်ခိုက်ခဲ့တာလို့ပြောပါရယ်။ဒီတိုက်ခိုက်မှုအပြီးဂါဇာဘက်ကနေလည်းအစ္စရေးကိုရော့ကတ်ဒုံးကျည်တွေနဲ့ပြန်လည်ပစ်ခတ်တာရှိပေမဲ့ပြစ်မှတ်မရောက်ခင်မှာပဲအစ္စရေးစစ်တပ်ကဂျားပြတ်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါရယ်။ဒီတော့တွင်မှာပဲဒီအစ္စရေးသိမ်းယူထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန် West Bank မှာကားတစ်စီးပစ်ခတ်တိုက်ခိုက်ခံရတာကြောင့်လူနှစ်ယောက်သေဆုံးသွားတယ်လို့အစ္စရေးအာဏာပိုင်တွေကပြောပါရယ်။ပါလက်စတိုင်းတစ်ယောက်ကပစ်ခတ်တာလို့ယူဆရပြီးအမျိုးသမီးနှစ်ဦးသေဆုံးပြီးတော့နောက်တစ်ဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့အစ္စရေးစစ်ဝင်တန်းတွေကပြောပါရယ်။တိုက်ခိုက်သူကိုလုံခြုံရေးတပ်ဖွဲ့တွေကရှာဖွေနေဆဲပဲလို့အစ္စရေးစစ်တပ်ကလည်းပြောပါရယ်။ဂျေရုဆလင်မှာရှိတဲ့ El Aqsa ဘလီကိုအစ္စရေးတပ်ဖွဲ့တွေသိမ်းမချခင်တုန်းကဝင်ရောက်ဆင်းနေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးတော့ဒေသတွေမှာတင်းမာမှုတွေပိုဆိုးလာနေတာဖြစ်ပါရယ်ရှင်။
ပြီးခဲ့တဲ့2022ခုနှစ်အတွင်းတုန်းကအာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေဖျို့ဖျဲပြန်ပြီးတော့ဆုတ်ခွာခဲ့ရတာဟာအရင်အစိုးရဖန်တီးခဲ့တဲ့အားနည်းချက်ကြောင့်ဆိုပြီးတော့အပြစ်ဖို့တဲ့အစီရင်ခံစာတစ်စောင်လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အုပ်ချုပ်ရေးအဖွဲ့ကမနေ့တုန်းကအကြင်းချုပ်ထုတ်ပြန်လိုက်ပါတယ်။မနေ့တုန်းကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနတွေကနေလွှတ်တော်ကိုပေးပို့တဲ့လျှို့ဝှက်မှတ်တမ်းတွေရဲ့အကြင်းချုပ်တရားဝင်အများပြည်သူသိအောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်တုန်းကခြံခဲ့တဲ့သူဖန်တီးခဲ့တဲ့အနေအထားတွေကြောင့်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာအကျဉ်းချက်အများကြီးနဲ့ရင်ဆိုင်ခဲ့ရတယ်လို့យေသားထားတာဖြစ်ပါတယ်။အာဖဂန်ကနေအမေရိကန်တပ်တွေဝရုံးသုံးကပြန်ပြီးတော့ဆုတ်ခွာခဲ့တဲ့အပေါ်အကြီးအကျယ်ဝေဖန်ခံရပြီးတော့အဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးတဲ့စာမျက်နှာ12မျက်နှာပါမှတ်တမ်းမှာတော့သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်အာဖဂန်ကနေတပ်ဖွဲ့တွေကိုရှော့ချခဲ့တာ2020တုန်းကတာလီဘန်တွေနဲ့ဒိုဟာသဘောတူညီချက်ဆိတ်ဆက်ညှိနှိုင်းခဲ့တာတွေကအဓိကအားနည်းချက်တွေလို့မှတ်တမ်းမှာထောက်ပြဝေဖန်ပါတယ်။အာဖဂန်ကနေတပ်တွေရုတ်သိမ်းခဲ့တာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အမှားလုံးမိတယ်လို့မထင်တဲ့အကြောင်းသမ္မတဘိုင်ဒန်ကအချိန်ချင်းပြောဆိုထားပါတယ်အနှစ်20ကြာအာဖဂန်စစ်ပွဲမှာအမေရိကန်စစ်သည်2400လောက်အသက်ဆုံးရှုံးခဲ့ရပြီးတော့ဒေါ်လာတန်း2000လောက်သုံးစွဲခဲ့တာကိုလည်းထောက်ပြပြောဆိုထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တင်နေမှုတွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထိုးလင့်ပြီးနေပါခင်ဗျာ
။နောက်ကြနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ထိုင်းမြန်မာနယ်စပ်အနီးကရင်ပြည်နယ်မြဝတီခရိုင်ထဲမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ထိုင်းနိုင်ငံဘက်ကထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်ဟာရပ်ပိုင်းတွင်းမှာ 8,000 ထက်မနည်းရှိနိုင်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေနဲ့ဒေသခံတွေကပြောပါရယ်။မြဝတီမြို့မြောက်ဖက်ကာစီနိုလောင်းကစားရုံတွေတည်ထားတဲ့ရွှေကုတ်ကိုမြို့အနီးမှာပဲဒီကရင်နယ်ကြားဆောင်တဲ့ BGF ကင်းစခန်းတစ်ခုကိုကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေပုံထုနေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒုက္ခသည်တွေလည်းအလုံးရင်းနဲ့နှက်ဆက်ဖြတ်ကျော်ဖြတ်ပြေးနေကြရတာပါ။တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာကြောင့်အရက်သားပြည်သူတွေအနေနဲ့ဒီကနေ့ April 9ရက်နေ့ကနေ21ရက်နေ့အထိကော့ကရီမြဝတီအာရှလမ်းတစ်လျှောက်သွာလာမှုတွေလုံးဝမလုပ်ဖို့KNU KNL PC ကနေဒီပူပေါင်းစစ်ကြောင်းတပ်တွေကဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။ ကော့ဂရိတ်မြဝတီအာရှလမ်းမကြီးမှာစစ်ကောင်စီတပ်တွေကအရက်သားတွေနဲ့လက်နက်ခဲယမ်းတွေတယ်ဆောင်နေတာကြောင့်မို့လို့အခုလိုပိတ်လိုက်ကြလို့ပြောပါတယ်အာရှလန်ဟာမြန်မာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်အထူးအရေးပါတဲ့လမ်းဖြစ်ပြီးတော့တိုက်ပွဲတွေကြောင့်မတ်လကတည်းကကုန်သွယ်စစ်ဆင်မှုတွေကိုရပ်ထားတာပါတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကဒါဇင်နဲ့ချီကျဆုံးတယ်လို့ KNL နဲ့ PDF တပ်ဖွဲ့ဝင်တွေကပြောပါတယ်ထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရှိသေးပါဘူးရှင
်မြန်မာနိုင်ငံမှာဒီရက်ပိုင်းနေထဲမှာလျှက်စစ်မီးပြတ်တောက်တာကပိုးပြီးတော့မှဆိုးဝါးလာနေပြီးတော့ဆက်သုံးစီရဖို့လဲပိုခက်ခဲလာတာကြောင့်လျှက်စစ်မီးကိုအခြေခံပြီးတော့လုပ်ကန်ရတဲ့စီးပွားရေးလုပ်ငန်းတွေတိတိတတာထိခိုက်လာတဲ့အကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။အရင်ကတည်းကပုံမှန်မရတဲ့မီးဟာပြီးခဲ့တဲ့မတ်လနဲ့ဧပြီလထဲမှာတော့ပိုးပြီးတော့မှဆိုးလာတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။ဒီသတင်းတစ်ပတ်အတွင်းမှာဆိုရင်တညာလုံးပြတ်တာမျိုးတနေကုန်နီးပါးမီးပြတ်တာမျိုးရက်တွေတောင်ရှိပါတယ်ဆိုပြီးတော့ပြောကြပါတယ်။ကိုပိုင်မီးစက်တွေတုံးပြီးတော့လုပ်ငန်းလဲပတ်နေရတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့73စီဈေးကတိတိတတာတက်လာပြီးတော့လိုသလောက်ဝယ်လို့မရတဲ့အခက်အခဲတွေကြောင့်လုပ်ငန်းတွေလဲပတ်ဖို့ခက်ခဲလာတာလို့ပြောပါရယ်အမည်မဖော်လိုတဲ့လုပ်ငန်းရှင်တဦးကတော့လုံးဝတက်တွက်ချေမကိုက်တဲ့အတွက်လုပ်ငန်းရန်နိုင်လိုက်ရတဲ့အကြောင်းပြောပါရယ်ဆက်သုံးစီကဈေးကြီးတဲ့အတိုင်းမကဘဲနဲ့ဝယ်ယူဖို့မှလည်းသက်ဆိုင်ရာကိုအရင်လျှောက်ထားပြီးတော့မှတဆင့်ချင်းခွင့်ပြုချက်နဲ့အစဉ်စဉ်ဝယ်နေရတာဖြစ်လို့လုပ်ကန်ရတာပို့ပြီးတော့ခက်ခဲနေတဲ့အကြောင်းလုပ်ငန်းရှင်တွေကပြောဆိုကြပါရယ်ရှင်
မြောက်ကိုရီးယားဆူရအနေနဲ့နိုင်ငံသားမှာအလုပ်လုပ်ဖို့အလုပ်သမားတွေဆီလွတ်တာကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံဘဲကြားမြင်ကြဖို့အမေရိကန်၊ကြောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။အဲ့ဒီအလုပ်သမားတွေပြန်ပို့တဲ့ငွေတွေကမြောက်ကိုရီးယားဆူရရဲ့နျူကလ িয়ার အစီအစဉ်အတွက်အထောက်အကူဖြစ်နေတယ်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုဖောက်ဖက်ရာရောက်တယ်လို့ဒီကနေ့ကြောင်ကိုရီးယားနိုင်ငံဆွေးမြူတော်မှာသုံးနိုင်ငံကနျူကလ িয়ার ရေးတာဝန်ရှိသူတွေတွေ့ဆုံတဲ့အချိန်ပြောကြားခဲ့ကြတာပါ။ဒါကြောင့်မြောက်ကိုရီးယားအလုပ်သမားတွေကိုလက်မခံဖို့နဲ့စိုက်ဘာရာဇဝတ်မှုတွေကိုကြားမြင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တောင်းဆိုခဲ့ကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကိုထောက်ပံ့ဖို့မြောက်ကိုရီးယားကလုပ်နေတဲ့စိုက်ဘာတိုက်ခိုက်မှုတွေအတွက်လည်းအထူးစိုးရိမ်နေလို့သုံးနိုင်ငံဒီကနေ့ပူးတဲ့ကြေညာချက်မှဖော်ပြထားပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်းနျူကလ িয়ার ဆိုင်ရာဂျပန်အထူးကိုယ်စားလှယ်တာကီဟီကိုဖူနာကိုရှ်နဲ့တောင်ကိုရီးယားနျူကလ িয়ার ဆိုင်ရာညှိနှိုင်းရုံးမှုကင်ဂန်တို့တောင်ကိုရီးယားနိုင်ငံဆွေးမျိုးတော်မှာတွေ့ဆုံအပြီးအခုလိုပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါရှင်
။ထိုင်ဝမ်သမ္မတချိုင်အင်ဝမ်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌတို့ဒီသတင်းပတ်ထဲမှာတွေ့ဆုံခဲ့တာကိုကန့်ကွက်တုံ့ပြန်တဲ့အနေနဲ့အမေရိကန်အဖွဲ့အစည်းနှစ်ခုကိုတရုတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းချိတ်ဆက်လှုပ်ဆောင်ခွင့်တရုတ်ဆိုရကပိတ်ပင်လိုက်ပါတယ်။အမေရိကန်အဖွဲ့အစည်းတွေဖြစ်တဲ့သမ္မတရော်နယ်ရီဂင်ရဲ့စာကြည့်တဲ့အဖွဲ့နဲ့ဟော့ဆန်ဒီသုတေသနအဖွဲ့တို့ဟာထိုင်ဝမ်ခွဲထွက်ရေးကြိုးပမ်းမှုတွေမှာအားပေးအမြောက်လုပ်နေတဲ့အတွက်ဒီအဖွဲ့တွေကိုပူပေါင်းချိတ်ဆက်လှုပ်ဆောင်တာတွေမလုပ်ဖို့တားမြစ်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနကဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်သမ္မတရဲ့အမေရိကန်ကီးစင်တွင်မှာပိုတဖူးနေ့ကအောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီနဲ့ထိုင်ဝမ်သမ္မတတို့ကယ်လီဖိုးနီးယားပြည်နယ်ကရော်နယ်ရီဂင်စာကြည့်လိုက်မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီအဖွဲ့အစည်းတွေတရုတ်နိုင်ငံထဲကိုလာတယ်ဆိုရင်တရုတ်နိုင်ငံကငွေကြေးပိုင်ဆိုင်မှုတွေကိုသိမ်းဆည်းသွားမယ်လို့တရုတ်နိုင်ငံသားရေးဌာနကထုတ်ပြန်လိုက်ပါတယ်ရှင်။
Electronic ပစ္စည်းတွေမှာမပါမဖြစ်တဲ့ computer chip တွေထုတ်လုပ်မှုကိုတိတိတတ်တာ short ချတော့မယ်လို့ Samsung ကုမ္ပဏီကဒီကနေ့ကြေညာပါတယ်။ကုမ္ပဏီရဲ့ပထမ3လပတ်ဝင်ငွေဟာခမန်းထားတာထက်တိတိတတ်တာကျဆင်းခဲ့ပြီးတဲ့နောက်အခုလိုကြေညာလိုက်ကြပါ။အသေးစားကုမ္ပဏီတွေနဲ့ရှင်ပြိုင်နေရပြီးဈေးကွက်အတွင်းဝယ်လို့အားတွေကျဆင်းနေတဲ့အတွက်ကြောင့် computer chip ထုတ်လုပ်မှုတွေကို short ချဖြတ်တောက်မယ်လို့ပြောပေမဲ့ဘယ်လောက် short ချမယ်ဆိုတာတော့မပြောပါဘူး။ကမ္ဘာစီးပွားရေးနှီးကွေးနေတာနဲ့အတူ computer chip တွေဝယ်လို့အားတိတိတတ်တာထိုးချခဲ့တယ်လို့ Samsung ကုမ္ပဏီကပြောပါတယ်။ Samsung ရဲ့ကွန်ပျူတာ chip တွေဝယ်နေကြဖောက်တယ်တွေဟာကိုဗစ်ကရောဂါကာလအတွင်းမှာဝယ်ယူစုဆောင်သိမ်းဆည်းထားခဲ့တဲ့ chip တွေကိုပဲသုံးစွဲခဲ့ကြတဲ့အတွက်အစ်စ်ဝယ်လို့အားနည်းသွားတာဖြစ်တယ်လို့လည်းပြောပါတယ်ရှင
်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ရွှေကူဘက်မှာKIA PDF ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ဒီတိုက်ပွဲပြင်းထန်နေတဲ့အခြေအနေမတိုင်ခင်မှာတော့အရင်ဆုံးကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့အကြီးအကဲဆရာတော်ဒေါက်တာခလန်ဆန်ဆောင်ကိုဒီစစ်ကောင်စီကထောင်နဲ့6နှစ်ချမှတ်လိုက်တဲ့အကြောင်းသတင်းကိုအရင်ပြောပြပေးပါမယ်။ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါတော်ရဆရာတော်ဒေါက်တာခလန်ဆန်ဆောင်ကိုစစ်ကောင်စီကထောင်နဲ့6နှစ်ချမှတ်လိုက်ပါတယ်။ဆွဲဆိုထားတဲ့ပုံမှန်3ခုအတွက်ဒီကနေ့မြေကြီးနားအကျဉ်းထောင်တရားရုံးကနေပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပြီးတော့အခုချမှတ်လိုက်တဲ့ပြစ်ဒဏ်တွေအတွက်အယူခံဝင်သွားဖို့ပြင်ဆင်မယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မှုပြောပြပေးပါမယ်ရှင်။
KBC ကချက်နှစ်ချင်းခရီးယာအဖွဲ့ချုပ်အထူးအကြံပေးသိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်းဆောင်အပေါ်ဆွဲဆိုထားတဲ့မတရားအသင်ဆက်သွယ်မှုပုံမှန်ဥပဒေ18မြင်းဆောင်တစ်အတွက်ထောင်ဒဏ်2နှစ်တမ်မရော်ကိုအကြီးညိုပြက်အောင်သွေးထိုးလှုံ့ဆော်မှုပုံမှန်905ဒက်ရှ်ကာဂျီအတွက်ထောင်ဒဏ်2နှစ်အကြမ်းဖက်မှုဥပဒေပုံမှန်52ကာဂျီအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ဒီကနေ့မြကြီးနားအကျဉ်းထောင်တရားရုံးကချလိုက်တယ်လို့ရှေ့နေဖြစ်သူက VOA ကိုပြောပြပါတယ်ဒီထောင်ဒဏ်တွေအတွက်အယူခံဝင်သွားမယ်လို့လည်းရှေ့နေကပြောပါတယ
်အဆက်ခွန်တစ်ကတော့2နှစ်ပါ905ကကြီးကတနည်း92ကကြီးက3နှစ်စုစုပေါင်း6နှစ်ပါရှင့်ဟုတ်ပြီပါလားအယူခံမှာပါဟုတ်ကဲ့ပါရှင့်ဟုတ်တချံရုံးဖွင့်တာနဲ့ကတော့ကျမတို့လုပ်ဖြစ်မှာပါဟုတ်အမင်းချတာသူတို့ချတာပဲလေနော်ရှင်းနေလောက်တော့ဟိုကယူခံဖို့ပဲရှိပါလေလို့ဒီလောက်ပါပဲ
2020နှစ်ဒီဇင်ဘာ5ရက်နေ့မနေ့ကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးကုသဖို့အသွားမှာဒေါက်တာကလမ်ဆန်းဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိတယ်ဆိုပြီးတော့ဖမ်းဆီးခဲ့တာပါ2023ဇန်နဝါရီလ17ရက်နေ့မှာတော့ဗိုလ်မှူးတူအောင်စောဆိုသူကမတရားအသင်ဆက်သွယ်မှုဥပဒေပုံမှန်18မြင်းဆောင်တစ်တမ်မရော်ကိုအကြီးညိုပြက်အောင်သွေးထိုးလှုံ့ဆော်မှု905ဒက်ရှ်ကာဂျီတို့နဲ့မြကြီးနားရဲစခန်းမှာအမှုဖွင့်ခဲ့ပါတယ်ဒီအမှုတွေနဲ့တရားရင်ဆိုင်နေရချိန်မှာပဲအကြမ်းဖက်မှုဥပဒေပုံမှန်52ကာဂျီနဲ့ထပ်မံပြီးတော့တရားစွဲခံရတာဖြစ်ပါတယ် NUG တမ်မရာဒူဝါလရှိလာတရားစာတဝင်ကြီးအဆင့်ရှိတဲ့ဦးတူခေါင်ပညာရေးဝင်ကြီးဖြစ်တဲ့ဆ ਿਆ မဒေါ်ကြားထွေပန်တို့တွေနဲ့လိုက်စာမျိုးမှာတွေ့ခဲ့တာကြောင့်အခုလိုတရားစွဲခံရတာဖြစ်တယ်လို့တရားရုံးမှာတရားစုကြီးဘက်ကရှင်းပြခဲ့ပါတယ်။ကျမ်းမာရေးမကောင်းတာကြောင့်ဆေးစစ်ဖို့စူးစမ်းနေစဉ်ဖမ်းဆီးခံရတဲ့ဒေါက်တာကလမ်ဆန်ဆောင်ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့မိသားစုတွေဘက်ကစိတ်ပူနေပါတယ်။နှလုံးနဲ့သွေးတိုးရောဂါရှိတဲ့ဒေါက်တာကလမ်ဆန်ဆောင်ဟာကိုဗစ်ကူးစက်ခံခဲ့ရပြီးတဲ့နောက်မှာလေပြွန်ရောင်ယောဂါခံစားခဲ့ရပြီးမကြာခဏဆိုသလိုရင်ကျက်တက်တယ်လို့မိသားစုဝင်တွေကပြောပြပါရယ်။လက်ရှိမှာသူ့ကျန်းမာရေးအခြေအနေကိုသိရဖို့အတွက်မိသားစုတွေအနေနဲ့တွေးခွင့်ရချင်ပေမဲ့ဖမ်းသွားတဲ့အချိန်တည်းကစလို့အခုချိန်ထိကိုတွေးခွင့်မရသေးဘူးလို့မိသားစုဝင်တယောက်က VOA ကိုပြောပါရယ်။မိသားစုဝင်တွေဘက်ကတော့ဒေါက်တာကလမ်ဆောင်ဆောင်ဟာဖုန်းတော်ကြီးတူဖြစ်တဲ့အတွက်အယုတ်အလတ်အမျက်မရွေးဆင်းရဲချမ်းသာမရွေးမိတ်ဆွေရန်သူမရှိအလုံးအတွက်ဆူတောင်းပေးရတာတွေရှိတဲ့အပေါ်အခုလိုကြီးလေးတဲ့ပုံမှန်တွေတက်ပြီးတော့တရားစွဲဆိုတာမဖြစ်သင့်ဘူးလို့တုံ့ပြန်ထားပါတယ်။တိခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ဆောင်ဟာကချင်နှစ်ချင်းခရီးယာအဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့ KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်နဲ့ခန့်အပ်ခံရပါတယ်။လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဝါရှင်တန်မြို့တော်ကအင်ပြူတော်မှာကိုယ်တိုင်တွားရောက်တွေ့ဆုံတင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒီအတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပူးပြီးတော့နောက်ပိုင်းအမှုရုပ်သိမ်းပေးခဲ့ပါတယ်။ဒေါက်တာကလမ်ဆောင်ဆောင်ကိုပြန်လွှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူ Nat Price ကလည်း Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်
။မဆုမြတ်မမရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစီရေးအခြေအနေသတင်းကိုတစ်ဆက်တည်းတင်ပြပေးကြပါမယ်။ကချင်ပြည်နယ်ရွှေကူမြို့နယ်ကကြေးရွာ2ရွာကိုကြာသာပတေးနေ့ကလေချောင်းကနေထပ်ပြီးတော့တိုက်ခိုက်တာကြောင့်ဖုံကြီးကျောင်းနဲ့နေအိမ်တချို့မီးလောင်ကျွမ်းခဲ့တယ်လို့ရွာသားတဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ပူတာဝမြို့နယ်ထဲမှာလည်းကြာသာပတေးနေ့ညတုန်းကစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါရယ်။ကချင်ပြည်နယ်ဘက်ကစီရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ်ရှင
်။ကချင်ပြည်နယ်ရွှေကူမြို့အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီလ6ရက်ကြာသာရေးနေ့ကနေရာ3ခုအပေါ်လေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာမှာကြေးရွာ2ရွာမှာအထိကိုက်ပျက်စီးတွေရှိခဲ့ပါတယ်။လက်ရှိထိကိုက်ပျက်စီးတဲ့အခြေအနေတွေကိုရွှေကူဒေသခံတူက VOA ကိုအခုလိုပြောပါဗျာ။ဒီ
နေ့ကလည်းဘုံတွေ3နာရီလောက်ကိုတိုက်ရင်းနဲ့ဆင်းနေမှာပြေးပါတယ်။ညရေဟိုဘက်ကြောက်ကလေးပေါ့ဗျာ။ပြာဆိုရွက်ချတယ်ရွာတော့မကြတဲ့ရွာရဲ့နောက်ကဝိုင်းရုံတွေကိုကြာသွားတာပေါ့။ဘာသာတော့ဒီကရရဲ့ဆက်လာနေပြီလေစီတောင်ရပါတော့နော်ရှင်ကိုပဲအစုံလုံးလာတော့အဲ့ဒါချမ်းနေနေကြမှာစီတောင်ရကိုချရဲနောက်တစ်ခါသုံးရက်အဲ့မှာသုံးရက်ကိုချရဲသုံးရက်ကိုချရဲကတော့တရားလုံးပြပြရတယ်ရက်သားတရားဦးနဲ့ကလေးတယောက်ဖြစ်ရပေါ့ရက်သားတယောက်ပြရတယ်မွားပြရတယ်ပေါ့ဒီကတော့မင်းတို့ဖြစ်ရတယ်ပေါ့အဲ့စီတောင်ကတော့ရွာလေးကောင်ခုကြီးကောင်ကြီးပေါ့ရပြရတဲ့နေ့ကပဲယူရချရတာတောင်းကြည့်
ဧပြီလ5ရက်ဗုဒ္ဓဘူးနေ့ကလည်းစီတောင်ရွာအနီးကစီတာရွာကိုလေကြောင်းကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တိုက်နယ်ဆေးရုံပျက်စီးခဲ့ပါတယ်။ရွှေကူမြို့နယ်အတွင်းတိုက်ပွဲတွေဟာ မတ်လတတိယပတ်လောက်ကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကတိုက်ခိုက်တာတွေကြောင့်တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာ၁၀ရွာလောက်ကဒေသခံတွေဟာနေရဲဆွန့်ခွာထွက်ပြေးနေရပါတယ်။၆ရက်နေ့ဂျာတာဘရီနေ့ညနေပိုင်းမှာတော့ကချင်ပြည်နယ်အထက်ပိုင်းပူတာအိုမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းပူတာအိုဒေသခံတို့ကအခုလိုပြောပါတယ်
။မနေ့ည၈နာရီခွဲနောက်မှာအဲ့ဒီဘုံဆရာကနဲ့၃နာရီကိုတန်းကြာရကနဲ့နမိုင်ကြမှာတိုက်ပွဲဖြစ်ပါလား။၁၅မိနစ်လောက်တိုက်ပွဲဖြစ်တယ်။စစ်ကောင်စီတွေကအဲ့ဒီဘုံဆရာကနဲ့ထိုက်သွားတဲ့အချိန်လမ်းမှာစောက်မှဟိုဒီရက်တင်နဲ့ကြာရတာစောက်ပစ်တာပေါ့။အဲ့ဒီတန်းကြီးကတော့ရှေ့မှာထင်တယ်
နဖတ်ထိကြိုက်ကြဆုံးနာတွေကိုတော့အတိအကျမသိရကြောင်းလဲပြောပါတယ်။ပူတာအိုနဲ့ဆွန်ပရာဘွန်ဒေတာဘက်မှာနဖတ်တက်တွေကြာဆင်းရဲတင်းမာမှုတွေမြင့်တက်နေပြီးမတ်လကုန်ပိုင်းကလည်းလုံရှာရန်ကနေ9မိုင်အကွာခေါ်ခဆိုတဲ့နေရာမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းဒေတာကန်ဒီကပြောပါတယ်။ဒီရက်ပိုင်းအတွင်းကချင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရော KIA ဘက်ကပါသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ကိုညင်းညင်းကကချင်ဘက်ကစီရဲအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီရဲအခြေအနေကိုလည်းတင်ပြပေးကြပါမယ်ကရင်ပြည်နယ်ထဲမှာတိုက်ပွဲတွေဇက်တိုက်လို့ဖြစ်ပွားနေတဲ့မြဝတီမြို့နယ်နဲ့ကော့ဂရိတ်မြို့နယ်တွေကကော့ဂရိတ်မြဝတီအာရှလမ်းမကြီးကိုဧပြီလ9ရက်နေ့ကနေပြီးတော့ဧပြီလ22ရက်နေ့အထိဖျက်ဆီးသွားလာမှုလုံးဝမပြုလုပ်ကြဘူးကရင်အမျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းစစ်တပ်ကြောင်းတွေကကြီးညာချက်ထုတ်ပြန်တားမြစ်လိုက်ပါတယ်။လက်ရှိမှာလည်းမြဝတီခရိုင်ရွှေကုတ်ကိုဒေသဘက်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့နယ်နဲ့ကော့ဂရိတ်မြို့နယ်အတွင်းကကော့ဂရိတ်မြဝတီအာရှလမ်းမကြီးမှာစစ်ကောင်စီတပ်တွေကအရက်သားကားတွေနဲ့လက်နက်ခဲယမ်းတွေတဲဆောင်နေတာကြောင့်ဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းစစ်တောင်းတွေကဧပြီလ9ရက်နေ့ကနေဧပြီလ22ရက်နေ့ထိအာရှလမ်းကိုပိတ်လိုက်ကြောင်းပြည်သူတွေခရီးသွားလာတာတွေမလုပ်ဖို့အတွက်တရင်မှုများ၊ဗျူဟာမှုများအပါအဝင်စစ်တောင်းမှုတွေကလက်မှတ်ထိုးပြီးတရားဝင်အမိန့်ထုတ်ပြန်လိုက်တယ်ဆိုပြီးပူးပေါင်းစစ်တောင်းကတာဝန်ရှိသူတဦးကပြောပြပါတယ်
အဲဒီမှာစစ်ကြောင်းပလန်ဖူလုံးဆိုတော့အားလုံးလက်ရှိကအကြောင်းကြီးရှုပ်ထုတ်ဖို့ပဲမှာဆိုရင်ကြောက်စီပွားအားလို့ရှိမယ်ဟုတ်လားအဲဆိုင်ယံပတ်တရံပါမယ်အဲနောက်ပြီးကောပရာပါမယ်နောက်ပြီးတော့ကျွန်တော်တို့စတင်နဲ့ပါမယ်ကြားပြီးပါမယ်ပေါ့နော်နောက်ပြီးတော့အဖွဲ့ရေမှာကားဖက်တာဝင်းတို့ပါမယ်ရောင်းကြီးပါမယ်ဤကဲပါမယ်စစ်ကြောင်းတွေအကုန်လုံးကလက်ရှိအကုန်လုံးပူးပေါင်းပြီးတော့လုပ်တဲ့တွဲတောင်မလို့စစ်ပေါ်ပြီးကျင်းထန်လာမယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကပြင်ရပဲအချိန်မှာပဲမရှင်းကိုလောက်ပါမယ်ဆိုတော့မရှိဘူးလက်ရှိကျွန်တော်ကန့်တတ်ထားတဲ့ဒီရက်ကနေဒီရက်အတွင်းကိုပြည်သူတွေကအတန်းနိုင်ဆုံးလမ်းလာပြီးကျွန်တော်တို့ကတောင်းဆိုတာပြည်သူတွေကိုအတန်းနိုင်ဆုံးကြည့်တယ်ဒါပေမဲ့တချို့ကိစ္စတွေမှာကြတော့ပေါ့နော်ပြည်သူကရုပ်တရက်ဝင်လာတယ်ကိုကလုံလိုက်တဲ့အချိန်မှာမတော်တဆဆိုတာမျိုးဖြစ်သွားနိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပြည်သူတွေကိုတောင်းဆိုတာပါဟုတ်လား
အာရှလမ်းဟာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်အဓိကအရေးပါတဲ့လမ်းဖြစ်ပြီးမတ်လ25ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကုန်သွယ်စီးဆင်းမှုတွေရန်နာထားရပြီးအာရှလမ်းယာယီပိတ်လိုက်ရတယ်မှာလဲကုန်နေဈေးတက်တာတွေအပြင်ထိုင်းမြန်မာနှစ်နိုင်ငံလုံးအတွက်စီးပွားရေးထိခိုက်မှုတွေလည်းဖြစ်ခဲ့ပါတယ်မြန်မာဘက်ကလည်းဒီလမ်းကြောင်းကနေကုန်သွယ်မှုတွေအများဆုံးလုပ်နေတာဖြစ်ပါတယ်ကရင်ပြည်နယ်မြောက်ရီမြို့နယ်ရွှေကုတ်ကိုဒေသကစစ်ကောင်စီတပ်ရဲ့လက်အောက်ခံနေကြားဆောင်တပ် BGS စခန်းကုန်း၅ခုကိုဗိုလ်စေဝါဦးဆောင်တဲ့ Lion Battalion Viewer စစ်ကြောင်းနဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်သိမ်းပိုက်ပြီးမိရှို့ဖျက်ဆီးခဲ့သလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်လက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေဆက်ရှိနေတယ်လို့လည်းသူကပြောပြပါတယ်
။တိုက်ပွဲကတော့လျှောက်တော့ပြင်းထန်နေရပေါ့နော်နှစ်ဖက်တိုက်ပွဲမှုရှိတယ်အဲတော့ဆောက်ပြင်းထန်တယ်နောက်တစ်ခုကကြတော့တကယ်လို့ကျွန်တော်ဒီနားတဲ့အချိန်တိုင်းမှာဒီကောင်မှာပဲသူတို့ဘက်ကလက်နက်ကြီးနဲ့ရန်လာမျိုးရှိတယ်ဒါပေမဲ့ကျွန်တော်တို့ကရဲဘော်တွေထိခိုက်တိုင်ရမှုကတော့မရှိဘူးပေါ့နော်လဲရဲပေါ့
Lion Battalion စစ်ကြောင်း KNU KNL PC တရင်မှု KNU KNL PC ဗျူဟာမှုကျတဲ့နဲ့စစ်ကြောင်းဒေါနာစစ်ကြောင်းဂလုံစစ်ကြောင်းကြားပြူစစ်ကြောင်းကော်ပရာစစ်ကြောင်းနဂါပြူစစ်ကြောင်းဒုစစ်ဒေသမှုနှင့်စစ်ဒေသခွဲအမှတ်3တောင်ပိုင်းစစ်ဒေသတို့ပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပြီးအားလုံးပူးပေါင်းပြီးစစ်ကောင်စီနဲ့နယ်ခြားဆောင်တပ်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်။ကော့ဂရိတ်နဲ့ကျုံတိုးမြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေကိုပူးပေါင်းတပ်ဖွဲ့တွေဘက်ကလိုက်လံတိုက်ခိုက်နေတဲ့အတွက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ပါတယ်။ဒ ဒီအတွက်အရတားနေအိမ်နေမီးလောင်ပျက်စီးတာတွေပဲဖြစ်ပေါ်နေပါတယ်လက်တလုံးမှာတော့မြောက်ရီရွှေကုတ်ကိုဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ထိုင်းဘက်ကိုထွက်ပြေးလာသူ၂ရက်အတွင်းရှစ်ထောင်ကျော်လောက်ရှိလာပြီးနေရက်ကိုမပြောင်းရဲကြသေးဘူးလို့လဲဆိုပါတယ်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကအင်အားရှစ်ဆယ်ကျော်လောက်ကြာဆုံးခဲ့ပြီးဘူပေါင်းတပ်ဖွဲ့တွေဘက်ကတော့သုံးဦး ားပါတယ်ရှင်
။ဒါကတော့ Concrete မြဝတီအာရှလမ်းမကြီးကိုဧပြီလ9ရက်နေ့ကနေဧပြီလ22ရက်နေ့အထိအသုံးမပြုကြဖို့ KIL နဲ့ပူးပေါင်းတပ်ဖွဲ့တွေကသတိပေးလိုက်တဲ့အကြောင်းသတင်း VOA မြန်မာပိုင်းသတင်းတော့မအေးအေးမှကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တောက်ကြညာချန်းထုတ်လင်းချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာစစ်ကောင်စီတပ်နဲ့AA ရခိုင်တပ်တော်တို့ကြားတကြံပွဲတော်အပြိုင်ဆိုင်ကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA ဖွဲ့တို့ကြားမှာအပြစ်ရထားတဲ့ရခိုင်ပြည်နယ်ထဲမှာတော့အခုနှစ်မှာရိုးရာတကြံပွဲတော်ကိုစီကားတိုက်မြင့်အောင်ကျင်းပဖို့အတွက်စစ်ကောင်စီဘက်ကရော AA တပ်ဖွဲ့ဘက်ကပါပြင်ဆင်နေကြပါတယ် AA အဖွဲ့ဟာရခိုင်ပြည်နယ်အတွင်းကတချို့ဒေသတွေမှာကိုယ်ပိုင်အုပ်ချုပ်တဲ့ဒေသတွေရှိနေတာကြောင့်သူတို့ထိန်းချုပ်ထားတဲ့နယ်မြေတချို့မှာတကြံပွဲကိုစီကားအောင်ကျင်းပနိုင်အောင်ကြိုးပမ်းလှုပ်ဆောင်နေတာဖြစ်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
လက်တလော့တည်ငြိမ်အေးချမ်းနေတဲ့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာလာမယ့်ဧပြီလ၁၀ရက်နေ့မှာကြာရောက်မယ့်ရိုးရာအတကြံပွဲတော်အတွက်စစ်ကောင်စီကပြင်ဆင်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့မှာဆိုရင်စစ်ကောင်စီကဥဆောင်ပြီးတော့အတကြံအတွက်ဗဟုမန္တစောက်လုတာတွေအပြင်ရိုးရာပွဲတော်တွေကိုပါထည့်သွင်းလှုပ်ဆောင်သွားမယ်လို့ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကပြောပါတယ်။
အော်ကျွန်တော်တို့ကတော့ဒီဗဟုမန္တလုံးတာပေါ့ဗဟုမန္တကတော့ပြီး90ဗဟုမန္တကြီးပေါ့အဲဗဟုမန္တကြီးလို့မယ်ရေကစားမန္တနဲ့အတွဲလိုက်လို့မယ်အဲမှာအစိုးရတွေနိုင်ငံကျော်အစိုးရတွေပါမယ်ရင်းဖွဲ့တွေပါမယ်တကြံရဲတုံးစံအတိုင်းပဲလုပ်မှာပါအားလုံးဟိုကပေါ့ဒီဟိုကပေါ့လက်သက်သေးပြိုင်ပွဲတို့ဒီလိုမျိုးရိုးရာနဲ့ပတ်သက်တဲ့ပွဲတွေလည်းအကုန်ပါမှာပါအန်ဒီယကင်းတို့ဒါတကြီးပူတော်ပွဲဒါမျိုးတွေလည်းပါပါတယ်ဒါကတော့တကြံမှာကျွန်တော်တို့လုပ်နေကြအတိုင်းပဲလုပ်တာပါပဲ
ဒါပြင်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းစစ်ကောင်စီကလမ်းလျှောက်တကြံအပါအဝင်ဗဟုမန္တတွေဆောက်လုပ်ပြီးတော့တကြံပွဲအတွက်ပြင်ဆင်နေပါတယ်ကြောက်တော်မျိုးနယ်မှာဆိုရင်လဲရခိုင်လက်နက်ကိုင် AA ဖွဲ့ကဥဆောင်ပြီးတော့ဇီးချောင်းရိုးရာအတကြံအတွက်ပြင်ဆင်နေတာတွေရှိတယ်လို့ကြောက်တော်ဒေသခံမှတ်ငူဝါခြေကပြောပါတယ
်ဒီနေ့လည်းပြီးတော့ဒီရခိုင်တပ်တော်ကဥဆောင်ပြီးတော့ဇီးချောင်းမှာပေါ့နော်ဒီကြံနေနေတွေဆောင်နေရာကိုလည်းကြည့်ရတယ်ချင်းဘာဖြစ်ဖြစ်အခုလိုတိုက်ပွဲတွေရင်းနေတဲ့ဒီကာလနီးပါပေါ့နော်ဒီပြည်သူတွေကိုဒီပြေရှင်မုန်းပြည်ရပေါ်တော့ပြေရှင်အောင်လုပ်ပေးတဲ့ဒီရခိုင်တပ်တော်ကိုဒါတိတိကျကျတင်ပါရဲ့လို့ဟုတ်ကဲ့
မြန်မာနိုင်ငံအနှံ့ကတိုင်းနယ်ပြည်နယ်တချို့မှာပြည်ပခါတွေကြောင့်ပြည်သူတွေအနေနဲ့တနေ့မှတစ်ခါသာကြာရောက်တဲ့ဒီအတာစကြံပွဲတော်ကိုဆင်နွှဲဖို့အခြေအနေမရှိကြပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်နေတဲ့အချိန်ခဏတာပျော်ရွာတာမို့အတာစကြံမှာပါဝင်ဆင်နွှဲသွားမယ်လို့စစ်တွေဒေသခံတအုပ်ဖြစ်တဲ့မခင်တူတူကပြောပါတယ်
ဟုတ်ကဲ့ဒါကြတော့ဘာနဲ့ဆိုင်လဲဆိုတော့ဒီဒေတာအရှင်နေနဲ့ဆိုင်ရပေါ့နော်အရင်နှစ်တွေကကြတော့ဒီရခိုင်မတိုက်ပွဲဖြစ်တဲ့အချိန်လေညီမတို့ကတော့ပြည်ဝရှင်မှုအဲ့လိုမျိုးရှာမရှိဘူးနော်ဆိုတော့ဒီဖက်ကိုလိုဒေတာတူညီနေတဲ့အနေထားရှိရဲဆိုရင်တော့ဒါကကြတော့ရိုးရာတကြံလေးပေါ့နော်ဆိုတော့ဒီတနေ့မှတခါအဲ့လိုမျိုးကြရဲဆိုတော့ဒီဒေတာလေးအရှင်နေရဲဆိုတော့ဒီဆိုရဖက်ကလေးလှုပ်ပေးတယ်ဒီအေဖက်ကလေးအေဖက်မှလှုပ်ပေးနေတဲ့အနေထားရှိရဲဆိုတော့ညီမတို့ကလည်းဒီတကြံမှာပျော်ဖို့အဲ့လိုမျိုးအနေထားရှိရဲပေါ့နော်ဆိုတော့ဟုတ်ကဲ့
မနစ်ကလည်းရခိုင်ပြည်နယ်မှာအတာစကြံပွဲတော်ကိုရခိုင်ဒေသခံတွေအပြင်မြန်မာနိုင်ငံအနှံ့ကပြည်သူတွေလည်းလာရောက်ဆင်နွှဲကြပါတယ်ဒီနေ့မှလည်းတန်တွဲမြို့နယ်ကငပလီကမ်းခြေမှာဆိုရင်တကြံကာလအတွက်ဟိုတယ်တွေအလုံးဘုတ်ကင်ပြည့်နေပြီလို့ဟိုတယ်တာဝန်ရှိသူတွေကပြောဆိုကြပါတယ်အများအားဖြင့်လာရောက်အပန်းဖြေကြသူအများစုဟာရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့နယ်တွေကလူတွေများတယ်လို့လည်းဟိုတယ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ထဲမှာတကြံပွဲတော်စင်ရွေးနိုင်မှုအတွက်စစ်ကောင်စီနဲ့ AA ဖွဲ့ကပြင်ဆင်နေတဲ့အကြောင်းသတင်းကိုဇော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်လေးနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင် ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ကနေ2023ခုနှစ်ဧပြီလ9ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့58တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံးလေး American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အာနာရှင်စန့်ကျင်ရေးနဲ့ဘတ်စုံအင်အားဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်လက်နက်ကင်လှုပ်ရှားမှုအပါအဝင်မြန်မာနိုင်ငံရဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာအမျိုးသားအမျိုးသမီးလိင်စိတ်ခံယူမှုကွဲပြားသူတွေပါမကြံလူငယ်လူကြီးအရွယ်ဆုံးရဲ့အင်အားတွေကိုထိထိရောက်ရောက်အသုံးပြုနိုင်မှပန်းတိုင်ကိုအမြန်ဆုံးရောက်ပါလိမ့်မယ်လို့အမျိုးသမီး PDF စစ်တီတော်ရဲဘော်တူတာကပြောပါတယ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေပေမဲ့ရှေ့တန်းကဥဆောင်မှုနေရာတွေမှာတော့ပါဝင်မှုနည်းနေတာကကိုမှရှိတဲ့စွမ်းအားတွေကိုအပြည့်အဝအသုံးမချရရောက်တယ်လို့လေးလာသုံးသက်သူဒေါ်မီမီဝင်းဘက်ကထောက်ပြပါဗျ။အမျိုးသားအမျိုးသမီးလောက်ကင်နိုင်ရေးစွမ်းအားတွေကိုဘလို့မျိုးအကောင်ဆုံးစုစည်းနိုင်ပါသလဲ။အမျိုးသမီး PDF ရဲဘော်တူတာနဲ့ American စစ်မှုထမ်းဟောင်းလည်းဖြစ်စစ်မှုရေးရာကျွမ်းကျင်ပညာရှင်လည်းဖြစ်တဲ့ဒေါ်မီမီဝင်းဘက်နဲ့မခင်ဖြူထွေးဆွေးနွေးတင်ပြထားတာရှုစားနာဆင်ပါရှင်။
ကိုစားပြမှုအပိုင်းကိုကြည့်မယ်ဆိုလို့ရှင်ရဲ့ဒါအမျိုးသမီးဒီလူကြီးရဲ့50 60ရာခိုင်နှုန်းရှိတယ်ဆိုလို့ရှင်ကိုစားဒီဥဆောင်မှုအခန်းကဏ္ဍမှာလည်းဒီ50 60ရာခိုင်နှုန်းရှိမနေတာကရောဘာကြောင့်လို့ထင်လဲရှင
်အာအဓိကကတော့ကျမတို့အမျိုးသမီးတွေကမိကိုလိုတဲ့စိတ်ကြံရှိနေတုံးပဲလို့ကျမကတော့ထင်တယ်ကိုကိုတိုင်းကမိကိုလိုတဲ့စိတ်ကိုမဖြောက်ထားတဲ့အတွက်ကြောင့်ရှေ့ကိုကိုတိုင်းထွက်မရက်မိဘူးလို့ပဲအဲသုံးသပ်ပါတယ်။နောက်တစ်ခုကရှေ့မှာရှိနေတဲ့သူတွေရှိနေသေးတဲ့အတွက်ကြောင့်ငါတို့ကရှေ့ကိုထွက်ရစရာမလိုသေးဘူးဆိုတာမျိုးတွေသုံးသပ်မိတဲ့အဲကိုပေါ့နော်ကိုရောအဲမျိုးသမီးတို့တရားလုံးရောကိုစားပြုပြီးသုံးသပ်လိုက်တဲ့အခါမျိုးမှာအာငါတို့ကနောက်ကပဲတန်ဖိုးပါတော့မယ်ဆိုတဲ့အနေထားကိုကိုတိုင်းရက်တီမိနေတယ်လို့ထင်ပါတယ်အဲ့ဒါကြောင့်ရှေ့ကိုမရဘူးလို့ပဲထင်ပါတယ်ဟုတ်ကဲ့ပါ
ဆိုတော့အမျိုးသမီးတွေကိုတိုင်းကိုကသူတို့ရဲ့သူတို့လုံနိုင်ပါမလားဆိုတဲ့ဟာကို short track တဲ့အနေထားမျိုးလို့နားလည်ပါတယ်ဒါကလည်းအစဉ်အဆက်ဒီလူမှုအတိုင်းဝိုင်းအတွင်းမှာသူတို့ကြုံတွေ့လာရတယ်သူတို့သိလာရတယ်နားလည်တာရတယ်ရဲ့လွှမ်းမိုးမှုလည်းအများကြီးရှိနိုင်တယ်လို့တော့ထင်ပါတယ်ဟိုမလုံနိုင်ဘူးဆိုတာလုံနိုင်ပါတယ်ဆိုတာကိုရှေ့ကနေပြီးတော့မှလမ်းကြောင်းပြရင်တော့အပြောင်းလဲတွေကပုံမြင်လာရမယ်လို့တော့ကျွန်တော်တော့ထင်ပါတယ်အဲဒေါ်မီမီဝင်းဘတ်ရောဘယ်လိုများတုံ့တက်မိလဲရှင
်ဟုတ်တယ်အဲ့ဒီဥစ္စာလည်းမြန်မာအမျိုးသမီးတွေမကပါဘူးဒီဥစ္စာကျွန်တော်တို့ပြောတာ glass cage you know ကိုယ်ပိုင်ကိုအမျိုးသမီးတွေကလည်းကိုယ်ပိုင်ကိုကိုဘာ glass ceiling ကကြတော့နော်ကိုနေကဗာလဲအတိုင်းဝိုင်းကထားရတဲ့ဥစ္စာနောက်ပြီးတော့ကိုပိုင်ကိုလည်း glass cage တဲ့ကိုပြန်ထည့်ပြီးတော့လုပ်တဲ့ဥစ္စာရှိတယ်ဘာလို့လဲဆိုတော့ခုနပြောသလိုပဲဒါထုံးတန်းစင်လာဒီစဉ်းစားတဲ့ဥစ္စာပေါ့နော်ဒီ mindset ကရှိနေသေးတယ်ဆိုတော့အဲ့ဒီကြောင့်မလို့ဟိုဟိုကျမတို့ဆိုလို့ရှိရင်ဒီအမျိုးသမီးတွေခေါင်းဆောင်တွေဖြစ်အောင်အတွက်ကဘာလုပ်ပေးလဲဆိုတော့သူတို့နည်းနည်းလေး push လုပ်ပေးရတယ်နည်းနည်းလေး push လုပ်လိုက်လို့ရှိရင်သူတို့နားလေအဲ့ဒီဥစ္စာနဲ့ဘာလဲသူတို့လည်းကျမတို့ပဲနောက်နည်းနည်းတွန်းပေးရတယ်နောက်တော့ဒီဟိုဗာလဲသူတို့ဟိုကိုနိုင်ကိုလဲဗာလဲဒီဟို confidence
ကိုယုံကြည်မှုကိုယုံကြည်မှုရှိလာအောင်ပေါ့နော်ဒါသူတို့လုံနိုင်ပါတယ်ဆိုတော့မျို
းဟုတ်ကဲ့အမှန်မှာသူတို့အများကြီးလုံနိုင်တယ်အာဟိုကျွန်မခုနပြောသလိုယောက်ျားလေးတိုင်းလဲဟိုနည်းဗာလဲစစ်မတိုက်တတ်ဘူးစစ်လက်တိုက်ဖို့လဲအချိန်နေသူတို့မှာမရှိဘူးအလားတူပဲအမျိုးသမီးအားလုံးလဲစစ်တိုက်ချင်မှမဟုတ်ဘူး right ဒါပေမဲ့တချို့တွေကစစ်တိုက်ရဲတယ်စစ်တိုက်နိုင်တယ်ဆိုတော့အမျိုးသမီးတွေလည်းအများကြီးရှိတယ်ဒါပေမဲ့ ဒီစိတ်နဲ့ပေါ့နော်စိတ်နဲ့ပတ်သက်ပြီးတော့ဒီဥစ္စာ limitation တွေဖြစ်နေစိတ်သွားရကိုပါပေါ့နော်အဲဒီမှာမြန်မာပြောရဆိုတော့အဲ့ဒီစိတ်သွားတဲ့ဥစ္စာကိုစိတ်ကိုနားလည်အောင်ဟိုအမျိုးသမီးတွေအတွက်လည်းဟိုကူညီပေးရမယ်နောက်ပြတ်ပါလေအတိုင်းဝိုင်းကိုလည်းဟိုဗါလေဟိုအကူညီပေးရမယ်အဲ့လိုမျိုးလောက်တော့မှအမျိုးသမီးတွေမှာရှိနေတဲ့ဒီ swine in နေနော်ဒီ talent နော်အဲ့ဒါတွေအပြည့်ဝပို့ပြီးတော့သုံးနိုင်လာဒီတော်လိုင်းရေးတခုမှာပေါ့နော်အမျိုးသမီးတွေအားလုံးရဲ့စွမ်းရည်တွေစွမ်းအားတွေသူတို့မှာရှိတဲ့ knowledge တွေပေါ့ skill တွေအားလုံးအပြည့်စုံသုံးဖို့လိုအပ်လာ
ဆိုတော့ကျွန်တော်တို့ဒီဟိုဒီအခုလူဒီຫນွေဦးတော်လိုင်းရေးပေါ့လေဒီလူတို့လှုပ်ရှားမှုအာနာရှင်စန့်ကျင်တဲ့လှုပ်ရှားမှုမှာဆိုလို့ရှိရင်အစပိုင်းကလေးကအမျိုးသမီးတွေကအများကြီးပါလာခဲ့တာကဏ္ဍအသီးသီးမှာဆိုတော့တခြားလုံးလည်းပြောလာခဲ့တယ်ပြည်သူလူထုအင်အားလို့ပြောရတယ်ပြည်သူလူထုအင်အားလို့ပြောလို့ရှိရင်တော့တဝက်တော်လူလူတီဒါပြည်သူလူလူတီအမျိုးသမီးတွေပဲဆိုတာတော့ကျွန်တော်တို့မေ့လျော့ထားလို့မရဘူးလို့ထင်ပါတယ်ဆိုတော့ဒီလူတွေပါအောင်တော့လေဟိုဆွဲတင်သွားရမှာပေါ့လေနော်ဆိုတော့အချိန်ကြီးအကြောင်းမျိုးကြောင့်ဆောဆောပြောတဲ့အစင်လာတွေလည်းရှိမှာပေါ့လေဆိုတော့နောက်ဆုံးပြန်ကောက်ရရင်တော့ဆောဆောပြောသလိုပေါ့ဒါတယောက်နဲ့တယောက်ချားမှာတော့လုံနိုင်တဲ့စွမ်းရည်အေးကြီးကျွမ်းကျင်မှုအပိုင်းတွေလုပ်ငန်းအပိုင်းတွေမတူကြပါဘူးဆိုတော့အမျိုးသားအမျိုးသမီးမှလည်းမတူကြဘူးဆိုတော့အမျိုးသားတွေရဲ့အာသာချက်အမျိုးသမီးတွေရဲ့အာသာချက်ဒါတွေကိုအတူတူစုစည်းပြီးတော့မှရှေ့ကိုအင်အားတစ်ခုဖြစ်အောင်ပေါ့နော်ဘယ်လိုဆက်ပြီးတော့ရွေ့နိုင်မယ်လို့သုံးသပ်မိပါတယ်ဒေါ်မီဝင်းဘက်အရင်ဆုံးသုံးသပ်ပေးပါရှင့
်အခုအချိန်မှာပေါ့နော်အမျိုးသမီးတွေပြန်ပြီးတော့စဉ်းစားကြကျွန်မအမျိုးသမီးတွေက secret weapon လို့ပြောလို့ရတယ်အမျိုးသမီးတွေက secret weapon အာသူတို့စီမှာရှိနေတဲ့အာဟိုဗါလေ talent creativity right သူတို့ကြောင့်သူတို့ပါလာလို့လေဒီ silent strike တွေဒီလိုနေအမျိုးသမီးအလန့်ထောင်တာထမိန်နဲ့အလန့်ထောင်တာတွေအမျိုးနီးမျိုးစုံတွေထွက်လာယောက်ျားတွေပဲလုပ်မယ်ဆိုလို့ရှိရင်ဒီ diversity အမရှိ diversity of view အမျိုးသမီးတွေဝင်လာလေလေဒီ diversity ဆိုတဲ့လေနီးမျိုးစုံနီးမျိုးစုံဘလို့ဒီတော်လန်ရေးကို support လုပ်ရမယ်လေဆိုတဲ့ဥစ္စာထွက်လာဆိုတော့အခုချိန်မှာတော့ tactical level မှာမျိုးသမီးတွေခုနဆီယမ်မသူတပြောတာတွေအများကြီးရှိတယ် operational level strategic level မှာကျတော့ဒီခေါင်းဆောင်မှုပိုင်းမှာအမျိုးသမီးတွေနည်းနေသေးတယ်အဲ့နည်းနေတကနည်းနေတဲ့ဥစ္စာကဦးနေဟိုတော်လှန်ရေးအတွက်ပေါ့နော်လိုအပ်တဲ့အင်အားတွေဟိုစပွဲမှာကြံနေသေးတယ်အဲ့ဒီဥစ္စာပြန်ကောက်ပြီးတော့တရားအသုံးချနိုင်မယ်ဆိုလို့ရှိရင်ဒီတော်လှန်ရေးကပို့ပြီးတော့ရှေ့သွားပို့အောင်မြင်ဖို့ကပို့ပြီးတော့မြန်လာလိမ့်မယ်ပို့ပြီးတော့ကောင်းလာလိမ့်မယ်လို့ကျမတို့ပြောလို့ရတယ
်ရဲဘော်တူတာအနေနဲ့ရောဘလို့ချင်ပါလဲရှင်လက်ရှိအနေအထားကနေပို့ပြီးတော့ပေါ့နော်ပို့ပြီးတော့ကိုရီမန်းချက်ကိုပို့ပြီးတော့မြန်မြန်ရောက်ဖို့အတွက်ဘလို့အပြောင်းလဲတွေလုပ်ဖို့လိုအပ်မလဲဒီအာသာချက်တွေကိုဘလို့ဆွဲထုတ်ကြမလဲ
ကျမတို့အမျိုးသမီးတွေအနေနဲ့ကအရင်ဆုံးရှေ့ကိုလမ်းတက်နိုင်ဖို့ကကိုကိုရိုင်းဒီတွေးခေါ်တော်လန်ရေးကိုရင်ဆပြီးတော့လုပ်ရမယ်လို့ကျမတို့ထင်တယ်တွေးခေါ်တော်လန်ရေးအရင်ဆလုပ်မယ်တွေးခေါ်တော်လည်းရေးဆလုပ်ပြီးလို့ရှိရင်ကိုထပ်ပြီးတုံ့တက်မယ်ငါဟာဘယ်အနေအထားကနေဘယ်ကဏ္ဍကနေပါဝင်ရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တွန်းအားတစ်ခုအဖြစ်ဖြစ်သွားမလဲဆိုတာကိုကိုကိုအရင်တုံ့တက်ဖို့လိုတယ်အဲ့လိုတုံ့တက်ပြီးတဲ့အခါမှာကိုယ့်ရဲ့ဒီရှိနေတဲ့စွမ်းရည်ကိုထုတ်ပြီးအသုံးချနိုင်ဖို့အတွက်ကိုအဲကိုကိုတိုင်းကလည်းဒီစွမ်းရည်ကိုထုတ်ပြဖို့လိုမယ်အဲ့လိုပဲစွမ်းရည်ကိုလက်ခံပေးမဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုစွမ်းရည်ကိုလက်ခံပေးတဲ့အတိုင်းဝိုင်းကိုကိုယ်တိုင်ဖန်တီးဖို့လိုတယ်ဆိုတာကတော့ဆရာပြောတဲ့ glass ceiling ကိုဖောက်ရမယ်ဆိုတဲ့အနေအထားမျိုးပါ။ကျွန်တော်တို့က case ထဲကနေရတော့ထွက်ပြီးသွားပြီ။ထွက်ပြီးသွားပြီဆိုရင် ceiling ကိုကိုယ်တိုင်ဖောက်မယ်။ဖောက်မှာပဲကျွန်တော်တို့ရှေ့ကိုတက်လို့ရမယ်ပေါ့နော်။အဲ့တော့လက်နဲ့ကင်တိုက်မှကျွန်တော်တို့တော်လိုင်းရေးမဟုတ်ဘူး။ဟုတ်ပြီ။အဲ့ဒီလက်နဲ့ကင်ပြီးတိုက်ဖို့အတွက်နောက်ကနေပြီးတော့လှုပ်ဆောင်ပေးပြီးချမှတ်ပေးတဲ့ဖော်ဆောင်ကိုတိုက်ပွဲကိုဖော်ဆောင်ဖို့အတွက်စီမံမယ်ပေါ့ဒီ operation address ကိုစီမံမယ်အဲ့ဒီနေရာမှာနေမယ်ဆိုလဲသူဟာရတယ်ပြောချင်တာကသူကဘယ်လိုအနေထားမျိုးဘယ်လိုအချိန်မျိုးဘယ်လိုကာလမျိုးမှာဘယ်လိုတိုက်ပွဲကိုဖော်ဆောင်လို့ရတယ်ဆိုတာကိုသူကိုယ်တိုင်ကဒါကိုချမှတ်နိုင်ပြီဆိုတာနဲ့သူကိုယ်တိုင်ဟာ ceiling ကိုဖောက်လိုက်တဲ့သူဖြစ်သွားမယ်လို့ကျမတို့ထင်တယ်အဲ့တော့အတ္တိဟာတွေကိုလုံနိုင်ဖို့အတွက်သူကိုယ်တိုင်ကဒါတွေကိုသူရဲ့အရေးချင်းကိုတည်ပြီးတော့အဲသူရဲ့ level ကို level up လုပ်ဖို့လုပ်မယ်လို့ကျမတို့ထင်တယ်အရင်ဆုံးသူများရှင်ကနေတောင်းဆိုမယ်စာကိုကို level up လုပ်ပေးဖို့ပဲကျမတို့တိုက်တွန်းချင်ပါဟုတ်ကဲ့ပါ တခါလေကြတော့လဲရှိတာကအမျိုးသမီးတွေဟိုအဲ့ဒီလိုဖြစ်လာဖို့အတွက်ကတန့်ပိုးမှုတစုံတရာနဲ့လိုအပ်တာတွေရှိတယ်။ဥမာလူမှုအတိုင်းဝိုင်းအတွက်မှာစောပြောသူငငယ်ကလေးကမိန်းကလေးဆိုရင်တင်တိမ်မှုမှုလေးနေရမယ်ဟိုဘလိုလေးနေရမယ်ဆိုတော့သူရဲ့တတ်မှတ်ထားတဲ့ပုံစံကရှိနေတော့သူတို့ကဒီပုံစံထဲမှာမိဘကလည်းဒါပဲစုံပါတယ်ဆရာသမားကလည်းဒါပဲဆိုတော့ပတ်ဝန်းကျင်ကလည်းဒါပဲပြောတဲ့အခါမှာသူတို့ကဒီပုံစံနဲ့ကြီးပြင်းလာတော့ဒီလိုချိန်ကျတော့စောစောပြေဖို့တူတာပြောလို့ဆိုအချစ်မခံရမှကြောက်ပြီပေါ့ဟုတ်တယ်မလားသူတို့ကဒီတိုင်းပဲသူတို့ကကြီးပြင်းလာခဲ့ရတဲ့ခါကြတော့လေဆိုတော့အဲ့ဒီဟာကိုလေလူမှုအတိုင်းဝိုင်းနေနဲ့ဒါကြီးကိုဟိုဖြည်းဖြည်းချင်းဖယ်ရှားသွားဖို့လိုအပ်မယ်လို့လည်းချင်ပါတယ်မျိုးသမီးတို့ကိုယ်တိုင်ထောက်ထွက်ဖို့လိုတယ်မှန်တယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပတ်ဝန်းကျင်ရဲ့ပန့်ပိုးမှုပေါ့နော်ဆိုတော့ဒီကတော့အားလုံးရဲ့အားသာချက်တွေကိုစုစည်းမယ်ဆိုလို့ရှိရင်ဒီရည်မှန်းချက်တွေရှေ့ဦးပြင်းပြင်းရောက်မယ်ပေါ့
အဲကျမတို့ဒီတော်လန်ရေးကပို့ပြီးအားကောင်းလာစေဖို့ဆိုလို့ရှိရင်အဲကျမတို့အရွယ်အသက်အရွယ်ပေါင်းစုံနောက်တခါလူဒန်ဆာပေါင်းစုံသူတို့ရှိရနေတဲ့စကားတွေနားထောင်ဖို့လိုမယ်သူတို့ပါဝင်ဖို့လည်းလိုနောက်အမျိုးသားတွေမှာလည်းအမျိုးသားတွေတွေးတဲ့ခေါ်တတ်တဲ့လမ်းကြောင်းတွေရှိတယ်အမျိုးသမီးတွေတွေးနေခေါ်နေကြလမ်းကြောင်းတွေရှိတယ်အဲ့ဒီလိုပဲအမျိုးသားလည်းအမျိုးသားအမျိုးသမီးမှမဟုတ်ဘူးကျမတို့ LGBTQ တွေပေါ့နော်အဲသူတို့တွေဆိုလို့ရှိရင်လည်းအများကြီးလှပတဲ့အတွေ့အခေါ်တွေရှိတယ်ဆိုတော့ကျမတို့ဒီလိုအင်အားစုတွေပေါ့နော်အမျိုးမျိုးသောအင်အားစုတွေအကုန်လုံးကပေါင်းဆက်ပါဝင်လာမယ်ဆိုလို့ရှိရင်အာပို့ပြီးတော်လန်ရေးရရှိကိုပြန်ပြန်သွားနိုင်မယ်လို့ထင်တယ်ဒါပေမဲ့ပေါင်းဆက်ပါဝင်လာတာကိုလည်းကျမတို့ကလေးစားတန်ဖိုးထားပြီးတော့သူ့နေရာနဲ့သူနေရာပေးပြီးတော့မှဟိုလို့ကြမယ်เนาะလက်တွဲပေါ်ဆောင်နိုင်မှုလို့ရဲ့လို့ကျမကတော့ထင်ပါတယ်ဟုတ်ကဲ့ပ
ါဟုတ်ကဲ့ပါအခုလို့ပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်အလဲတန်းနဲ့အထက်တန်းကျောင်းသားတွေအတွက်ရည်ရွယ်ပြီးတော့ Stan နီးပညာဆိုင်ရာပြပွဲအမေရိကန်မြို့တော် Washington DC ရဲ့ area မှာကျင်းပတဲ့အခါမှာတော့360@ company တီထောင်သူမလလဝင်းဟာလည်းနီးပညာဆိုင်ရာ application ကိုလာရောက်မိတ်ဆက်ပြသပါတယ်အမေရိကန်ရေတပ်ကိုအထောက်အကူပြုတဲ့ Navy Leaf ကနေပြပွဲကိုစီစဉ်တာဖြစ်ပါတယ်ဒီသတင်းပတ်ရဲ့အတုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်တင်ဆက်ပေးထားပါတယ်
STEM လို့အတူကောက်ခေါ်တဲ့သိပ္ပံနည်းပညာ engineering သင်္ချာဘာသာရပ်တွေကိုစိတ်ဝင်စားကြတဲ့ American အလဲတန်းနဲ့အထက်တန်းကျောင်းသားတွေအတွက်ရည်ရွယ်ပြီးတော့နည်းပညာပြပွဲကျင်းပတာပါဒီပြပွဲမှာ Agatha Robot VR AR 3D Printing လေစွမ်းအင်နဲ့တခြားနည်းပညာဆိုင်ရာတွေကို Tech တို့တွေရည်ရွယ်ဆိုင်ရာကျောင်းတွေနဲ့ပုဂ္ဂလိကကုမ္ပဏီစုစုပေါင်း40လောက်ကတင်ကြားလေ့လာခြင်းနဲ့လူငယ်တွေအတွက်လာရောက်ပြသကြပါတယ်။လူငယ်တွေကိုနည်းပညာနဲ့ပတ်သက်ပြီးတော့အကျွမ်းတဝင်ဖြစ်အောင်ဘာကြောင့်ဆောင်ရွက်ပေးရသလဲဆိုတာကိုပြပွဲစီစဉ်သူတူကအခုလိုပြောပါတယ
်။ငယ်ရွယ်တက်ကြွသူတွေရဲ့စိတ်ကူးစိတ်ဓာတ်တွေလိုအပ်ပါတယ်။ပြဿနာကိုမတူတဲ့အမြင်ရှိတော့မှနေဖြေရှာမဲ့သူတွေလိုအပ်ပါတယ်။သူတို့ကကျွန်တော်တို့အနာဂတ်ဖြစ်တာကြောင့်သူတို့လျှောက်ရမယ့်လမ်းကိုပြပေးမှဖြစ်တယ်လို့သူတို့ကလည်းရည်မှန်းချက်အောင်မြင်အောင်လုပ်ဖို့လိုပါမယ်။ဒါကြောင့်သူတို့ကခုကလေးကဒီပညာတွေနဲ့မိတ်ဆက်ပေးပြီးကြိုးစားခြင်းတွေဖြစ်လာအောင်ဆောင်ရွက်ပေးနေတာပါ
။ Stamp ပြပွဲမှာ360@ ဒက်တင်ဘုံနီးပညာကုမ္ပဏီလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာ AI နီးပညာကိုသုံးပြီးတော့ဖုန်းနဲ့သင်ကြားလေ့လာနိုင်တဲ့သင်ခန်းစာအများပြားလည်းရေးဆွဲခဲ့တာပါ။ဒီပြပွဲမှာဘလူနီးပညာနဲ့ပတ်သက်ပြီးတော့လာရောက်ပြသတာပါလေ
တခုကတော့ element တွေခေါ်တယ် element ဆိုတာဒီဟို periodic table မှာရှိတဲ့ကျွန်တော်တို့ element အခု30ကိုကျွန်တော်တို့ display လုပ်ထားတယ်ဥပမာဆိုရင်ကျွန်တော်တို့ဟို flash card လိုဟာလေးတွေနဲ့လုပ်တော့ flash card တစ်ခတ်ကိုဟို elements တစ်ခုပေါ့နော်နောက်ပြီးအဲ flash card တွေအပေါ်မှာ augmented reality တင်လိုက်တော့အဲ့ဒီ elements လေးတွေကဘလို့ဖြစ်တယ်ဆိုတာတွေနောက်ပြီးတော့တို့တကယ်မမြင်ရတဲ့တို့ရဲ့ဟို electronic structure တွေဘာတွေအစားကျွန်တော်သိရမယ်နောက်တစ်ခုကတော့ကျွန်တော်တို့ circuits အဲ့တော့ circuits လေးတွေကကျွန်တော်တို့ဒီ circuits တစ်ခုချင်းစီကိုအဲ့ circuits တွေဘယ်လိုလုပ်ရလဲ components တွေဘာတွေလဲဆိုတာကိုဒီလိုမျိုး 3D 4D 4D လို့ခေါ်တာပေါ့နော်ကျွန်တော်တို့ manipulate လုပ်လို့ရတယ်အဲ့ဒီ 4D image လေးတွေနဲ့ကျွန်တော်တို့ explain လုပ်တာဖြစ်ပါတယ်
360@ company ha myama kling ngai ri pinya tin cha yi ne patat de application tor lo mya mya ye swe ka de lo sia sia ma ri mi ba ri atwe tin cha yi thauk ku pyu application ni le ye swe ka ba de ku kha akha me application tor lo mya mya thauk lut tha da chaung le 3 swae tu 5 tin law shi ni ba bi di ka ni pya pwe ma la yauk cha de lu ngai ri ka le sai win za cha de lo so ba de
ကျွန်တော်တို့လို developing country အနေနဲ့လေ့လာစရာတစ်ခုပေါ့နော်ဒီမှာကသူတို့အရင်လဲ proud ဖြစ်တယ် navy student တွေဖြစ်ရတာပေါ့နော်သူတို့အလဲတန်းနဲ့တချို့ကလေးတွေဆိုရင်ကိုတို့လည်းတွေ့လိမ့်မယ်သူတို့ navy ဝတ်စုံလေးနဲ့အလဲတန်းကျောင်းအထက်တန်းကျောင်းသားလေးတွေသူလာပြီးတော့တက်ကြတယ်လာတက်ပြီးတော့သူတို့ကသွားတာ public school ကိုသွားတယ်ဒါပေမဲ့အဲ navy program ကို weekend မှာသူတို့တက်တယ်အခု navy program ကဒီလို sponsor လုပ်ပြီးတော့တနိုင်ငံလုံးမှာရှိတဲ့ကလေးတွေကိုအစင်းမြင့်တိတ်ပြန်တဲ့နည်းပညာတွေကိုသူတို့မိတ်ဆက်ပေးရပြီးရင်လည်းဒီ program တွေတစင် graduate ဖြစ်သွားရင်သူတို့က navy ဝင်ခွင့်ရမယ်ပေါ့နော်သူတို့ကလေးတွေကအရင်သူတို့ navy ဝင်ရတာကိုခုံယူတယ်ဟိုတကယ်ဟိုနိုင်ငံကိုကာကွယ်ခွင့်ရမယ်နိုင်ငံရဲ့အရေးပါတဲ့အခန့်ကဏ္ဍကိုမူလာတဲ့အလှည့်တန်းတွေကစပြီးလုပ်တယ်ဆိုတော့သူတို့ကလေးတွေကိုကြည့်ရတာမျိုးလုံးတွေကအယောင်တောက်နေကျွန်တော်လည်းအဲ့ကလေးတွေနဲ့ခုနကစကားပြောဖြစ်တယ်သူတို့လည်းတော်တော်လေးစိတ်ဝင်စားကြတယ် augmented reality အားလုံးကဒီမှာကလေးတွေလက်ထဲမှာလည်း mobile phone က accessible ဖြစ်နေတော့သူတို့အနေနဲ့ဘာမှအသက်ဆန်းနေထက်ဝယ်စရာမလိုဘူးဒါပေမဲ့ဒီ product လေးနဲ့စပြီးလေ့လာလို့ရတယ်ဆိုတဲ့အကြောင်းလေးမိတ်ဆက်ဖြစ်တယ်ဟုတ်
360@ ဟာတင်ကြားလေ့လာရမှာအထောက်ကူပြုကြောင်း application ကိုစမ်းသပ်သုံးဆွဲသူတူကအခုလိုပြောရတယ
် Oh it tells you about like different types
dress အမျိုးမျိုးအကြောင်းဒီ apps ကရှင်းပြထားပါတယ်ဒါတကယ်ကိုကောင်းပါတယ်ကျောင်းမှာအဲ့လိုမျိုးမတင်ရပါဘူ
း Navy League အဖွဲ့ဟာ American ရေတပ် Marine တပ်နဲ့ Canyon တပ်တွေအတွက်ပံ့ပိုးအထောက်ကူပေးရတဲ့အရက်ဖက်အဖွဲ့အစည်းဖြစ်ပါတယ်ဒီဖွဲ့ဟာရေတပ်မှာတာဝန်ထမ်းဆောင်လူတွေကိုငယ်ရွယ်စဉ်ကတည်းကစနစ်တကျလေ့ကျင့်သင်ကြားပေးပါတယ်။နယ်မြေလိုက်ဖွဲ့စည်းပေးထားတဲ့ unit တွေမှာ9တန်းကနေ12တန်းအထိအသက်10နှစ်ပြည့်သူတိုင်းစတင်ပါဝင်နိုင်ပါတယ်။စီကံတေဝမှုခေါင်းဆောင်မှုဉာဏ်ပညာနဲ့ပတ်သက်တာတွေကိုစနစ်တကျလေ့ကျင့်သင်ကြားပေးပြီးတော့အထူးအစီအစဉ်အနေနဲ့စစ်တပ်ရဲ့အဆင့်အတိုင်းတဖြည်းဖြည်းချင်းယာတုတက်ပြီးသွားပါတယ်။
It is awesome. I've been here once before.
ဒီပြပွဲကအလွန်စိတ်ဝင်စားစရာကောင်းပါတယ်။အရင်ကလည်းလာဘူးပါတယ်။ဒီကိုလာရတာကြိုက်ပါတယ်။ Ice cream လည်းကြွေးပါတယ်။ဓာတ်ပုံလည်းရိုက်ပေးပါတယ်။စစ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတာဝန်တွေအကြောင်းလည်းသိရတဲ့အတွက်အလွန်တန်ဖိုးရှိပါတယ
်။ STEM နည်းပညာပြပွဲမှာဖိတ်ကြားခံရတဲ့အတွက်မြန်မာနည်းပညာကုမ္ပဏီအနေနဲ့ခုလိုလာရောက်ပြသတာပါ
။ပြီးခဲ့တဲ့လကဒီ Silicon Valley မှာလုပ်တဲ့ပွဲတစ်ပွဲမှာကျွန်တော်စကားပြော speaker အနေနဲ့ဖိတ်ခွင့်ရတယ်။အဲ့ပွဲမှာတက်တဲ့အထက်ကဒီရေတပ်ဗိုလ်ချုပ်ကြီးနှစ်ယောက်ပေါ့နော်။ Admiral Fogel နဲ့ Admiral Loring ကဒီပြပွဲဦးစီးတဲ့ဟိုလူကြီးတွေဖြစ်နေ။အဲ့တော့သူတို့ကဒီပွဲလုပ်ဖို့ရှိတယ်။အဲ့တော့လာ join မှာဆိုပြီးတော့ last minute ပေါ့သူတို့လည်းကျွန်တော်တို့တွေ့ပြီးတော့ဖိတ်တဲ့ခါမှာကျွန်တော်တို့လာပြကြတယ်။နောက်အဓိကတော့ဒီကတော့ Navy နဲ့ပတ်သက်တဲ့ exhibition ပေါ့နော်။ကလေးတွေကိုမူလာတန်းနေပြီး sorry ကလေးတွေကိုအလဲတန်းကနေအထက်တန်းထိအဲ Navy မှာစိတ်ဝင်စားလာအောင်တဖြည်းဖြည်းနဲ့ Navy ကိုဝင်ကျင်လာအောင်သူတို့ကသိပ္ပံနဲ့နည်းပညာဆိုင်ရာတိုးတက်တဲ့ဟာတွေပေါ့နော်အဲ့ဒါတွေကိုချပြတာဒီမှာဆိုရင် drone နဲ့ပတ်သက်တဲ့ exhibition တွေရှိတယ် robotics နဲ့ပတ်သက်တာတွေရှိတယ် AR တို့ VR တို့တကယ်အစစ်မြစ်နည်းပညာတွေထဲမှာဝင်ပြီးတော့ကျွန်တော်တို့360 company က augmented reality learning တွေပြသခွင့်ရတဲ့အတွက်ကျွန်တော်လည်းအရင်ပြောပါတယ်ဟုတ်
360@ company အနေနဲ့အခက်အခဲတွေဖြတ်ကျော်ပြီးတော့လူများအသုံးပြုနိုင်အောင်ဆောင်ရွက်ခဲ့ဖို့ကိုလည်းအခုလိုပြောပြပါရယ
်ဆက်စကျတော့ကျွန်တော် virtual reality နဲ့စမ်းကြည့်ရယ် virtual reality ဒီအမေရိကန်မှာရှိရဲ့စာသင်ခန်းတွေကို video VR နဲ့ရိုက်ပြီးတော့ဒီမှာပြန်ပြီးတော့ပြရယ်ပေါ့နော်ဆရာမတွေ training လုပ်တဲ့အခါမှာသုံးတယ်ဒါပေမဲ့ VR ဈေးကြီးရဲ့အတွက်အားလုံးအတွက်ဖြစ်မလားမြန်မာပြည်လူနိုင်ငံအခက်အခဲရှိရယ်ပေါ့အဲ့တော့ကျွန်တော်တို့အားလုံးလက်ထဲမှာရှိနေတဲ့ mobile phone နဲ့သုံးလို့ရအောင်ဆိုပြီး augmented reality ဆိုတဲ့နည်းပညာကိုသုံးပတ်မြင် mobile phone သုံးနည်းပညာပေါ့နော်အဲ့ဒါကိုကျွန်တော်ပြောင်းပြီးတော့သုံးခဲ့တယ်အဲ့ခါမှာဓာတ်သစ်မုံလို့ခေါ်တဲ့ tablet based ဒါမှမဟုတ်လေ mobile phone based app တွေကျွန်တော်အများကြီးကြည့်ရှင်ခဲ့တယ်။နောက်ပြီးခဲ့တဲ့ NLD အစိုးရနဲ့ပတ်သက်ကျွန်တော်တို့ MOU တွေထိုးပြီးတော့မြန်မာပညာရေးသင်ယူညွှန်းနှန်းတွေကိုကျွန်တော်တို့ digitize လုပ်တယ်ပေါ့နော်။ဒီ phone နဲ့အတူလေ့လာလို့ရအောင်ဆိုပြီးလုပ်တယ်။လုပ်တဲ့ဆက်စကျွန်တော်ကတော့တိတ်ပြီးတော့ဟိုမသိကြသေးဘူး။အရန်ကိုစောနေသေးရယ်ပေါ့နော်။ဒါပေမဲ့ဒီ covid ဖြစ်လိုက်တဲ့အခါမှာလူတော်တိလာတယ်။မြန်မာပြည်မှာတော့ကျွန်တော်တို့အင်္ဂလိပ်စာနဲ့သိပ္ပံပေါ့နော်နှစ်ခုလုပ်ပါတယ်။အင်္ဂလိပ်စာကတော့ဒီ grade 1ကနေပြီးတော့grade 2 3 app တွေရှိတယ်။ grade 1 2 3 6 english app တွေနောက်သိပ္ပံတွေကတော့ high school လည်းရှိရယ် middle school လည်းရှိရယ်နောက် primary school တွေလည်းရှိပါတယ်အခု us မှာကတော့ကျွန်တော်ဒီနေ့ပွဲကတော့ america မှာရောင်းနေကျွန်တော် product တွေပေါ့သိပ္ပံနဲ့နည်းပညာဆိုင်ရာ science product တွေကိုဒီပွဲမှာလာပြီးတော့ပြသတာဖြစ်ပါတယ်ဟုတ်
April 2ရက် Gaylord Convention Center မှာကျင်းပတဲ့ STEM နည်းပညာပြပွဲဟာ6ကြိမ်မြောက်ပါပြပွဲလာသူကျောင်းသူကျောင်းသားတွေဟာနည်းပညာဆိုင်ရာ ပြကန်းတွေမှာလက်တွေ့ဝင်ရောက်ဆန်းသက်နိုင်တယ်လို့မိဘတွေအနေနဲ့ရောကျောင်းသူကျောင်းသားတွေရောပါသူတို့ရဲ့အနာဂတ်လျှောက်လန်းရမယ့်လမ်းကြောင်းရွေးချယ်နိုင်မှုအခွင့်အလမ်းတွေပုံမှုရရှိနိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အေယာဝတီမြေကျောင်းပေါ်ကမြို့ရာတွေအတွက်ငလျင်အနေအကြောင်းကိုတင်ပြပေးထားပါတယ်ကမ္ဘာငလျင်ရဝန်းကြီးနှစ်ခုထဲကတစ်ခုထဲမှာတည်ရှိနေတဲ့မြန်မာနိုင်ငံဟာအေယာဝတီမြေကျောင်းဟာသခိုင်းပြည့်ရွေးနဲ့အပြိုင်ရှိနေတာကြောင့်ငလျင်အနေရှိနေပြီးတော့ဒီငလျင်ကြောင့်မြေစီလွာအင်အားပြတ်တုံးမှုကမြေကျောင်းတလျှောက်ကမြို့ကြီးတွေအတွက်ဘလို့တက်ရောက်မှုရှိသလဲဆိုတာကိုဘူမိနီးပညာပညာရှင်အင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါခင်မျိုးသက်အမေးမြန်းတင်ပြထားပါဗျာ
မြေကျောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြေကျောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းပြည့်ရွေးနဲ့အတူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကိုပါပြောပါမယ
်ဒီကလူနယ်ဆောက်ဦးတွေရှိလာတာလူနယ်ဆောက်ဦးတွေရှိလာတဲ့အတွက်ကြောင့်မလို့ငလျင်လှုပ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်ဦးတွေပျက်စီးမယ်လူတွေသေမယ်ပေါ့ဆိုတော့အဆောက်ဦးတွေပျက်စီးမယ်လူတွေသေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရိမ်တော့အဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနည်းပညာတွေခင်ဗျတို့တက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်။ဘာဖြစ်လို့ဆိုတော့လူတွေဥယျာဉ်တွေထူတက်လာတယ်ပေါ့။ကမ္ဘာပေါ်မှာကြည့်လိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရေကြီးတယ်တော့ငလျင်လှုပ်တယ်လို့ဖြစ်တယ်ပေါ့နော်။ဆိုတော့အာသွားတွေ့လိမ့်မယ်။အဲအကြောင်းရှိတယ်။လူရဲ့မျိုးတွေရွာတွေတည်တဲ့အချိန်မှာပရော့ဆိုရေနားနည်းနည်းကိုတည်ရတာဒီကျွန်တော်ရေအသက်ကတမနဲ့ပေါ့။ဆိုတော့အဲ့ဒီကနေတည်ပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မျိုးကြီးတွေဒီဘာဖြစ်လာလဲဆိုတိုးချဲ့လာတာ။ခင်ဗျအထက်မြင့်ဆောင်ဦးနေတိုးချဲ့လာတူးချက်လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလျင်ကိုတတိမထားမိဘူးပေါ့အဲ့လိုနေရာတွေကများသောအားဖြင့်ငလျင်ကျော်တင်ရနေရာတွေဖြစ်နေတာကိုသွားတွေ့ရတယ်မြစ်တေချောင်းနေဆိုတာဘရမ်ဆူမြေတူအားနေတဲ့နေရာတွေစီးစင်တာတိုက်စားလွယ်တဲ့နေရာစီးစင်တိုက်စားရလွယ်တဲ့နေရာတွေဒီပြည့်ရည်ရှိတဲ့နေရာတွေဖြစ်နေတယ်ပြည့်ရည်ရှိတဲ့နေရာဒီဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေကြောက်ချက်တွေလှုပ်ရှားတဲ့နေရာတိငလျင်နဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard ဆိုရင်ဘူမိအန္တရာယ်ပေါ့နော်ဘူမိဘေးတွေပေါ့ဒါနဲ့နီးစပ်တဲ့နေရာတွေဖြစ်နေအဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်လို့မယ်ရေကြီးမယ်ဖြစ်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူထပ်လာခြင်းခင်မိတိုက်တာအဆောင်ဥတွေတိုးတက်များပြားလာခြင်းလမ်းမဆက်တွေတိုးတက်များပြားလာခြင်းအဲ့ဒီပြင်မကောက်ဆယ်ဒီပါသူကလူလာတော့ပေါ့တော့ဆိုလူတို့ကိုပေးဖို့ရေကိုလူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြရဲ့အနီးနားတော့ကမှဆယ်ဒီဆောက်အောင်ဆယ်ဒီဆောက်ပြီးတော့ရေဒီပေးရဆိုတော့မျိုးတွေနီးတဲ့နေရာမှာငလင်လို့သူ့ရဲ့အကျိုးဆက်တွေကလူတွေရင်တည်ဆိုးတာမဟုတ်ဘူးတကယ်လို့များဆယ်ဒီကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါဒေးရောတခါတင့်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာသတိထားတင်တာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီ AR မြေကျောင်းဝန်းကျင်မှာပေါ့နော်။စကိုင်းပြည့်ရည်နားမှာတည်တယ်။ဒါဆိုတော့ဒီမြေချောင်းနေနားမှာနီးတဲ့နေရာမှာမြို့တည်ထားလို့ငရင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်။ဟိုမြေကြီးရဲ့အနေထားပေါ့နော်။ဟိုဘလို့ဘာကြောင့်များဒီလောက်တောင်အန္တရာယ်ကြီးတယ်ဆိုတော့ပြောပြပေးပါ။ဟု
တ်ကဲ့ပါဗျာ။အဲ့တော့မြေတည်ချောင်းနေရှိတဲ့နေရာမှာရှိတဲ့ဒီမြေလွာပေါ့ကျွန်တော်တို့မြေလွာတွေကများသောအားဖြင့်တော့ကျစ်လက်သိသိမှုရှိကောင်းရှိလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဖျားရည်ကြောင့်မလို့သို့တော့သူတို့ကတွဲဆက်အားမရှိတဲ့ကြောက်တော်တွေဖြစ်နေတယ်။တွဲဆက်အားရှိလာလို့ရှိရင်ကြောက်အနေထားရောက်သွားပြီ။ကြောက်ပြီဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲထားတယ်လေ။တွင်းထွက်တွေအကုန်လုံးတွဲဆက်ထား။ဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့။ဆွဲလို့သုံးနေရတယ်။ကျွန်တော်ကြိုက်တဲ့အသုံးတော့ material အနေနဲ့သုံးတာရှိတယ်။ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material ကိုခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမျိုးတွေတည်ထားတာများတယ်ဒီမြစ်တွေချောင်းတွေပြီးမှရှိတာသူကပို့ချတာတဲ့အနေတွေပဲရှိတာဟုတ်ဒီမြစ်ချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူတို့ပြောင်းရွှေ့တဲ့အချိန်မှာဒီပို့ချတဲ့အဲ့ဒီပို့ချထားတဲ့မြေထုတွေပုံမှာကျွန်တော်တို့ကမျိုးတွေတည်ထားတဲ့အတွက်ကြောင့်မလို့အောက်ခံအဆောက်အဦတွေဆောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာ
မြင်းကလေးလှုပ်လိုက်လို့ရှိရင်မြင်းကလေးရဲ့ line ဒီ wave နဲ့ s wave ဆိုတာနှမျိုးရှိတယ်။အဲ့ဒီမှာ s wave ဆိုတာကတော့ short wave ခေါ်တာပေါ့။အဲ့ဒီအချိန်ကတကယ်လို့ကြောက်လာဒီကခုနလိုတွဲဆက်အားလည်းမကောင်းဘူး။အဲ့ဒီမှာလည်းသူက saturated ဖြစ်နေမယ် saturated ဖြစ်နေမယ်ဆိုတာအဲ့ဒီမှာရေတွေခိုအောင်နေမယ်ဆိုလို့ရှိရင်သူက liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါတယ်။ဖြစ်တတ်တယ်ဆိုတာနဲ့သူကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငကူကရှိတဲ့အားဒီဒီ foundation ဆွမ်းအားဒီပျက်စီးယိုယွင်းသွားတယ်ပျက်စီးယိုယွင်းသွားတဲ့အခါမှာအားမရှိတဲ့လောက်ဖြစ်သွားတဲ့အချိန်မှာအပေါ်အဆောက်အဦးကိုသူကခံပြေးရနိုင်စမ်းမရှိတော့အဆောက်အဦးကပြူကျမှာ
အဲ့ဒါလေးကိုနည်းနည်းမျက်စီထဲပေါ်နည်းနည်းရှင်းပြပေးပ
ါဒီမျိုးစီလာထဲမှာဆိုလို့ရှိရင်ကြောက်ရည်ဆိုတာရှိတတ်ပါတယ်တကယ်လို့ကြောက်ရည်မရှိဘူးဆိုလို့ရှိရင်တော့ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးမျိုးကြီးက sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းပြီးဘန်ကောက်မြို့မှာသူက ground water ကိုသူကအရန်တုံးတယ်။မြေအောက်ရေအရန်တုံးတယ်။တုံးတဲ့အခါကျတော့မြေအောက်ရေရဲ့ water table ကျသွားတယ်။ကျသွားတဲ့အခါကျတော့ water table ကျသွားတဲ့အခါကျတော့အပေါ်မှာရှိတဲ့ဒီခုန unconsolidated material စီဒီ compaction ဖြစ်တယ်။ compaction ဆိုတာရေနေရာမှာကျသွားတာပေါ့။ရေရှိတော့ရေအတွက် pressure နဲ့သူကခံထားတာ။ပုံမှန်တော့ s wave လှုပ်လိုက်တော့ဒီရေကလှုပ်ကုန်ပြီးတော့ pore water pressure ခုနဥစ္စာရဲ့ခုနဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမကြီးပြက်သွားတာတကယ်တမ်းကြတော့သူတို့ကရှိရတဲ့ညီမကြီးဒီ foundation ညီမကြီးပြက်သွားတာပြက်သွားပြီးတော့ဟိုခံနိုင်နေအင်အားမရှိတော့အဲ့ဒီသဘောဖြစ်တာဆိုတော့မြေအောက်ရေရှိနေလို့ရှိရင်ဒီမြေအောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material တို့တွဲဆက်မှုမရှိတဲ့အမှုန်ကြီးစားကြောက်မှုန်ကြီးကြားထဲမှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖိအားကိုပေးနိုင်တဲ့ဖိအားရှိတယ်အဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေထုရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့မှာဆောက်တဲ့အဆောက်အဦတွေခံနိုင်နေရှိငလျင်လှုပ်လိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မုံကြားတွေတဲမုံကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာလှုပ်ခတ်သွားတော့ငကူရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာကြီးချွာသွားတဲ့ရေတွေကတနည်းအားမှာသွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးညီလို့ဖြစ်သွားတယ်တနည်းအားမှာရေတွေကများတာငကူကရေတွေကညီညီမျှမျှသူကတနေရာထဲမှာရှိနေရနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေကတနေရာကိုရွှေ့လျှောစီးသွားတဲ့အချိန်မှာရေဓူများသွားတဲ့နေရာမှာဒါပြစ်လဲဆိုတော့ရွှွနုံလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှွနုံနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထန်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံထက်ကောက်လန်တွေပင်လယ်နဲ့ကိုဖျက်ပြီးနိုင်ငံတကာကိုဆက်လက်တင်ပို့ခြင်းရင်းရုရှားထွက်ကုန်တွေတင်ပို့နိုင်ဖို့အတားအဆီးဖြစ်နေတာတွေကိုဖယ်ရှားပေးရမယ်လို့ရုရှားနိုင်ငံကပြောကြားလိုက်ပါတယ်။ယူကရိန်းကောက်လန်တွေတင်ပို့နိုင်ရေးရုရှားနဲ့ယူကရိန်းကြားသဘောတူညီထားချက်ကိုဆက်လက်သက်တမ်းတိုးနိုင်ရေးတူရကီနဲ့ရုရှားတို့ဒီကနေ့ဆွေးနွေးခဲ့ကြတာပါ။ရုရှားကောက်လန်တွေနဲ့တက်ပြီးဩစာတွေတင်ပို့နိုင်ဖို့အဟံတားတွေကိုဖယ်ရှားရမယ်ဆိုတဲ့အပေါ်မှာရုရှားနဲ့တူရကီသဘောတူကြတယ်လို့လည်းတူရကီနိုင်ငံသားရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်ရှင်။အမေရိကန်တောင်ပိုင်းတနက်စီပြည်နယ်မှာတော့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ Democrat Party ဝင်လူမဲအောက်လွတ်တော်အမတ်2ယောက်ကို Republican အများစုလွှမ်းမိုးတဲ့ပြည်နယ်အောက်လွတ်တော်ကမဲခွဲထုတ်ပယ်လိုက်ပါတယ်။ထုတ်ပယ်ခဲ့ရတဲ့အောက်လွတ်တော်အမတ်2ယောက်ထဲကတယောက်ဖြစ်တဲ့ Justin Jones က Democracy အမောင်ဖုံးတဲ့သမိုင်းဝင်နေဖြစ်ပါတယ်လို့ပြောပါတယ်။ဒီနေ့အဆောက်လွတ်တော်အဆောက်အဦအတွင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်အခုလိုထုတ်ပယ်ခဲ့ရတာပါဆန္ဒပြမှုကြောင့်လွတ်တော်အစည်းအဝေးထိခိုက်ခဲ့တဲ့အတွက်စီးကဲအရာလှုပ်ဆောင်တာဖြစ်တယ်လို့ Republican အမတ်တွေဘက်ကပြောပါတယ်ရှင်မြန်မာနိုင်ငံမှာတော့ဒီရက်ပိုင်းလျှက်စစ်မီးပြတ်တာပိုဆိုးလာနေပြီး73စီရဖို့လဲပိုပြီးတော့ခက်ခဲလာတာကြောင့်လျှက်စစ်မီးကိုအခြေပြုအားထားနေရတဲ့စီးပွားရေးလုပ်ငန်းတွေတိတိတတ်တတ်ထိခိုက်လာတယ်လို့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။အရင်တွေကတည်းကပုံမှန်မရတဲ့မီးဟာပြီးခဲ့တဲ့ March လနဲ့ April လထဲမှာပိုဆိုးလာတယ်လို့မြို့ကန်တွေကပြောပါတယ်။ကိုယ်ပိုင်မီးစက်တွေတုံပြီးလုပ်ငန်းလဲပတ်နေကြတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့73စီဈေးတိတိတတ်တတ်တက်လာပြီးလူတွေလောက်ဝယ်မရတဲ့အခက်အခဲကြောင့်လုပ်ငန်းလဲပတ်ဖို့ခက်ခဲလာတယ်လို့ပြောဆိုကြပါတယ်ရှင်။
တော့ကြညာရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒပေးကြပါစေရှင်။
This program has come to you from the Voice of America, Washington.